Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်နိုဝင်ဘာလ23ရက်တနင်္လာနေ့ညပိုင်း 9:20 စီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလမီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မနန်းလာပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့တော်တဝိုက်ရဲတပ်ဖွဲ့ရဲ့ဝင်ရောက်ရှာဖွေစီးနှင်းမှုတွေအတွင်းမှာအကြမ်းဖက်သမားတွေအဖြစ်တန်တရာရှိသူ22ဦးအထိကိုဖမ်းဆီးရမိထားပြီးဖြစ်ပေမဲ့လို့အဓိကတန်တရာရှိသူဆလာအဒက်ဆလမ်ကတော့လွန်နေစေပါအားရစစ်သွေးကြချိန်မုံရင်နီလန်းရှာဆွေးနွေးကြဖို့အတွက်ပြည်သင့်သမ္မတနဲ့အမေရိကန်သမ္မတတို့ကတော့မနက်ဖြန်အင်္ဂါနေ့မှာတွေ့ဆုံကြဖို့ရှိပါတယ်တခါဒီဖားကန့်မြို့မှာကတော့ကြောက်စိမ့်တူဖို့ရေးလုပ်ငန်းကထွက်တဲ့မြေစာပုံပြိုကျလို့တိတ်ဆုံးသူရေအတွက်ဟာအနည်းဆုံး113ဦးရှိသွားပြီဖြစ်ပါတယ်ဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့အတူတင်ပြပေးပါမယ်ရှင်
။ကောင်းပါပြီ။ SSPP SSA နဲ့မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ကြားတပ်ပိုင်းဆိုင်ရာနေရာချတာရေးကိစ္စဆွေးနွေးနေချိန်မှာပဲတိုက်ပွဲတွေလည်းဆက်ပြီးဖြစ်ပွားနေတာနဲ့ပတ်သက်လို့ကတော့
ငြိမ်းချမ်းရေးဆွေးနွေးနေသူတွေကဆန်းလူထုနဲ့ SSPP SSA ကတိတ်ယုံကြည်မှုပြက်ပြားနေတဲ့အချိန်မှာဒီလိုမျိုးထပ်လုပ်တော့ယုံကြည်မှုတည်ဆောက်ရမှာပို့ပြီးတော့မှထိခိုက်လိမ့်မယ်လို့တော့ထင်မိတယ်
။ရှမ်းပြည်နယ်စစ်ရေးအခြေအနေစောင့်ကြည့်သူရှမ်းတန်တော်စင်သတင်းဌာနရဲ့အယ်ဒီတာချုပ်ဆိုင်းမုံမှာရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားရမှာပါ။ဒီနောက်မှာတော့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell မြန်မာနိုင်ငံကိုဒီကနေ့ပဲရောက်ရှိလာတဲ့သတင်းတင်ပြမယ်အတူနောက်တက်လာမယ့် NLD အစိုးရနဲ့ဂျပန်တို့ပူပေါင်းဆောင်ရွက်မှုတွေတိုးလာဖို့ပြည်သူတွေကြားမျှော်လင့်ချက်တွေရှိနေတဲ့အကြောင်းတွေကိုလည်းကြားရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊ဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာနဲ့သူယုံကြည်ရာစီစဉ်တွေကိုနားဆင်ရမှာပါ။အခုရင်ဆုံးတော့သတင်းလာနေညပဲထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့မတင်ငေးထိုက်တို့ကပြောပြပေးကြပါအောင်ရှင်။
ဘယ်လ်ဂျီယံနိုင်ငံမြို့တော်ဘရက်ဆဲလ်မှာလုံခြုံရေးကိုအမြင့်ဆုံးအဆင့်ထားရှိရတဲ့အမျှအကြမ်းဖက်လှုပ်ရှားမှုတိုက်ဖျက်ရေးစီးနင်းဝင်ရောက်ရှာဖွေမှုတွေအတွင်းမှာနောက်ထပ်လူ5ဦးကိုဖမ်းဆီးခဲ့တာကြောင့်ကုဆိုရင်ဖမ်းဆီးထားသူ22ဦးထိရှိသွားပြီလို့ဆိုရရှိနေတွေကပြောပါရယ်ဒီနေ့လာနေ့အစောပိုင်းကမြို့တော်မှာစီးနင်းရှာဖွေမှု22ကြိမ်လုပ်ခဲ့ပြီးအကြမ်းဖက်သမားအဖြစ်တန်တရားရှိသူ16ဦးကိုဖမ်းဆီးထားတဲ့အကြောင်းဆိုရရှိနေတွေကပြောပါရယ်ဒါပေမဲ့ပါရီမြို့အကြမ်းဖက်မှုနဲ့ဆက်ဆက်ပြီးအဓိကလွတ်နေတဲ့တန်တရားရှိသူဆလမ်အဗဒဲဆလမ်ကတော့လွတ်နေစေပါစင်းရချပွေမှုတွေအတွင်းမှာတန်တရာရှိသူတဦးထက်မနည်းဒဏ်ရာရခဲ့တယ်လို့လည်းရှင်းနေတွေကပြောပါရယ်ဒီချပွေမှုတွေထဲမှာဒီ16ကြိမ်ကိုတော့ဘရက်ဆဲမြို့တော်အတွင်းနဲ့မြို့တော်ပတ်ပတ်လည်းမှာလုပ်ခဲ့တာပါပါရီမြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုလို့အခြေအနေထပ်ပြမှာကိုဆိုရင်လည်းဘယ်လ်ဂျီယံဝန်ကြီးချုပ်ချားလ်စ်မီခေးကပြောပါရယ်လူနေဆက်ဖြစ်တဲ့အဗဒဲဆလမ်ဟာပါရီမြို့မှာလူပေါင်း130သေဆုံးပြီးရာနဲ့ချီဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုအပြီးနိုင်ပိုင်းအတွင်းနိုဝင်ဘာလ14ရက်နေ့ကဘယ်လ်ဂျီယံနိုင်ငံထဲထွက်ပြေးသွားခဲ့တာလို့ယူဆထားတာပါပါရီမျိုးတော်တိုက်ခိုက်မှုကိုအဓိကကြိုးကြိုက်စစ်ဆင်ခဲ့သူအဗဒယ်ဟာမစ်အပူကတော့ပြီးခဲ့တဲ့ပုံထူနေကပါရီမျိုးမြောက်ပိုင်းစင်ကြေဘုံတစ်ခုကိုရဲတပ်ဖွဲ့ကစီးနှင်းဝင်ရောက်ချိန်အတွင်းမှာတိုက်ဆုံခဲ့ပါတယ်။ဘရက်ဆဲမျိုးမှာတော့ဒီကနေ့တနင်္လာနေ့မှာမြောက်ရထားတွေနဲ့စာတင်ကျောင်းတွေကိုပိတ်ထားပါတယ်။မျိုးတော်မှာလုံခြုံရေးအထူးတင်းကျပ်ထားပြီးမျိုးနေလူစုကိုလည်းဒီအိမ်ထဲကနေအိမ်အပြင်မထွက်ဖို့သတိပေးထားတာ၃ရက်မြောက်ရှိပါပြီ။ပါရီမြို့မှာဆိုရင်လေလူအသွားလာသည့်သာနဲသွားတဲ့မြို့တော်လမ်းမတွေပေါ်မှာတနင်္ဂနွေနေ့နောက်ပိုင်းကလုံခြုံရေးတပ်ဖွဲ့တွေထူထူထပ်ထပ်စောင့်ကြနေကြပါရဲ့ရှင်
။ပြည်သူ့သမ္မတ Francois Hollande နဲ့ American သမ္မတ Barack Obama တို့မနေ့ဖြန်အင်္ဂါနေ့မှာတွေ့ဆုံကြဖို့ရှိပါတယ်။ Islamic အစိုးရ ISIS စစ်သွေးကြွတို့ကိုချေမှုန်းရင်းနဲ့ Syria ပြည်ရင်းစစ်ကိုနိုင်ငံရေးအရာဖြေရှင်းနိုင်ရင်နီးလန်းရှာဖို့နိုင်ငံတကာကိုတွားရောက်နေတဲ့ခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်နေ American သမ္မတနဲ့တွေ့ဆုံမှာဖြစ်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွင်းက ISIS စစ်သွေးကြွပစ်မှတ်တွေကိုလေကြောင်းကနေတနည်းကြော်ကြားတိုက်ခိုက်လာတဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေကြားနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေကိုခေါင်းဆောင်တို့ဦးတို့ဆွေးနွေးကြမယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောပါတယ်။ပြင်းထန်စစ်လေရင်တွေကလေကြောင်းတိုက်ခိုက်မှုတွေကိုပါဝင်ဆင်နေနေပြီးနောက်ထပ်ပြင်းထန်တဲ့အရေးယူရေးအစီအစဉ်ထဲမှာတော့ဆီးရီးယားနိုင်ငံကိုမြေပြင်တပ်တွေဆစ်လွတ်တာပါဝင်စစ်ဆင်ရေးတိုးချဲ့မှုတွေတော့မပါဝင်ဘူးလို့တာဝန်ရှိသူတွေက Reuters သတင်းဌာနကိုပြောဆိုထားပါတယ်။ပြင်သစ်သမ္မတအော်လန်ကတော့ဆီးရီးယားနိုင်ငံပေါ်တိုက်ခိုက်မှုတွေကိုပြင်သစ်စစ်တပ်ကအရှိန်မြှင့်မယ်လို့ဒီကနေ့မှထပ်လောင်းပြောပါတယ်။အမေရိကန်သမ္မတအိုဘားမားနဲ့တွေ့ဆုံဖို့ပြင်သစ်နိုင်ငံကနေမထွက်ခွာခင်ပြင်သစ်သမ္မတအော်လန်ကဒီကနေ့မှပဲဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကမ်မရွန်းနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းကိုအမေရိကန်ထုတက်ဖွဲ့တွေသိမ်းမိကြခင်မှာသွားရောက်ပြီးအဲ့ဒီဒေသကလက်နက်ကိုင်အဖွဲ့တွေနဲ့အမေရိကန်ဦးဆောင်တဲ့ညွှန်ပေါင်းအဖွဲ့တွေရဲ့အားရစစ်သွေးကြွချေမှုန်းရေးလုပ်ငန်းတွေမှာအဖြစ်ကူညီသွားမယ်လို့အမေရိကန်ဆိုရအရာရှိတူကပြောပါရယ်ဒီတက်ဖွဲ့တွေဆီးရီးယားကိုပဲချိန်သွားရောက်မယ်ဆိုတဲ့အချိန်အထိကြကိုတော့အမေရိကန်ဆိုရကပြောဦးမှာမဟုတ်သေးတဲ့အကြောင်းတနင်္ဂနွေနေ့က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာလက်ထောက်နိုင်ငံသားရေးဝန်ကြီး Brett McCock ကပြောဆိုသွားတာပါ ီခရီလာတော့ငါသမရဥပမာကဒီအမေရိကန်တပ်ဖွဲ့150ကိုစီးပြားကဒေသခံအာရဗ်ခတ်နဲ့တက်မန်တပ်ဖွဲ့တွေနဲ့အတူလက်တွဲဆောင်ရွက်မဲ့စစ်သွေးကြွချေမှုရေလုပ်ငန်းတွေအတွက်ဆဲလို့ဖို့အမိန့်ပေးထားတာပါအမေရိကန်ပြည်ထောင်စုဟာအာရစစ်သွေးကြောနဲ့စစ်ပွဲဆင်နွှဲနေတာဖြစ်ပြီးတော့ဒီစစ်ပွဲမှာလင်ကန်ကအတိုင်းဝိုင်းတစ်ခုလုံးကလည်းပါဝင်သင့်တယ်လို့မစ္စတာမက်ကတ်ကပြောဆိုခဲ့ပါတယ်ရှင်
။ ISIS စစ်သွေးကြောတွေအပေါ်ချေမှုန်းမှုတွေမှာညှဉ်းညွတ်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေပြီးစစ်သွေးကြောတွေတနည်းကြာဆုံးရမယ်ဆိုတာကိုအပြည့်အဝယုံကြည်ထားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။အာရဗ်စော်ဘွားများပြည်ထောင်စု UAE ကိုရောက်ရှိနေတဲ့ခီးစဉ်အတွင်း NBC ရုပ်မြင့်တန်ချားရဲ့ Today Show အစီအစဉ်မှာဝန်ကြီးကယ်ရီကစစ်သွေးကြောချင်းမုံရေးမဟာဗျူဟာချမှတ်လှုပ်ဆောင်နေတယ်ဆိုတာနဲ့ IS အဖွဲ့အပေါ်နိုင်ငံတကာညွန်ပေါင်းအဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကိုဥဆောင်နေတဲ့အမေရိကန်ကသူ့ရဲ့လုပ်ငန်းတွေကိုအရှိန်မြှင့်ဆောင်ရွက်နေတဲ့အကြောင်းပြောသွားပါတယ်။ပြင်သစ်လေဗနန်နဲ့အီဂျစ်နိုင်ငံတွေမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာအီရန်နဲ့ဆီးရီးယားမှာရှိတဲ့ ISIS စစ်သွေးကြောတွေရဲ့လှုပ်ဆောင်မှုတွေကြောင့်ဖြစ်တယ်လို့ဆိုပြီးလာမယ့်ရက်တွေအတွင်းအီရန်နဲ့ဆီးရီးယားနှစ်နိုင်ငံမှာညွန်ပေါင်းအဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတိုးမြင့်သွားနိုင်ဖို့မျှော်လင့်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။ UAE နိုင်ငံခီးစဉ်ပထမခီးတစ်ထောက်အဖြစ်အဘူဒါဘီမြို့ကိုရောက်ရှိနေချိန်မှာတော့ဝန်ကြီးကယ်ရီဟာအိမ်ရှေ့ဆံမင်းသားရှိတ်မိုဟာမက်ဘင်ဇယက်အယ်နီဟာနဲ့တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်ပြီးရင်တော့အစ္စရေးနိုင်ငံကိုလည်းသွားရောက်မှာဖြစ်ပါတယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်ဟာဆီးရီးယားရေးကိစ္စနဲ့ပတ်သက်ပြီးအီရန်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်တီဟီရန်မြို့ကိုရောက်ရှိနေပါတယ်။အီရန်ကို၈နှစ်အတွင်းမှာပထမဆုံးလာရောက်တဲ့အခုခီးစဉ်အတွင်းမှာမစ္စတာပူတင်ဟာအီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမီနီနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။ရုရှားအနေနဲ့ဆီးရီးယားပြည်ပခန့်မှာထဲထဲဝင်ဝင်ပါဝင်ပတ်သက်လာခဲ့တာအခုဆိုရင်၃လနေပါရှိလာပါပြီ။မစ္စတာပူတင်ဟာသဘာဝတန့်ငွေတင်ဖို့ရောင်းချတဲ့နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့အတွက်အီရန်နိုင်ငံကိုတရက်တာခီးရောက်ရှိနေခြင်းဒီဆွေးနွေးပွဲအပြင်ပန်းမှာအီရန်ခေါင်းဆောင်တွေနဲ့ဆီးရီးယားရေးတည်တံတွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။ရုရှားနဲ့အီရန်တို့ဟာဒီဆီးရီးယားမှာ2011ခုနှစ်ကစပြီးတော့လူပေါင်း2သိန်းခွဲတည်ဆုံခဲ့ရပြီဖြစ်တဲ့ပြည်တွင်းစစ်ပရိပတ်ခါမှာဆီးရီးယားသမ္မတဘက်ရှာယယ်အာဆတ်ဘက်ကနေထောက်ခံပံ့ပိုးပေးနေတဲ့နိုင်ငံတွေဖြစ်ပါတယ်။ဆီးရီးယားအကြမ်းဖက်မှုတွေကြောင့်လူပေါင်းတန်းနဲ့ချီရလဲအိုးအိမ်တွေကိုဆုံးခွာထွက်ပြေးနေကြတာပါ။ရုရှားစစ်တပ်ဟာစက်တင်ဘာလနှောင်းပိုင်းအတွင်းဆီးရီးယားနိုင်ငံအတွင်းကဒီလက်နက်ကင်တပုံအဖွဲ့တွေအပေါ်တိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တဲ့အပြင် IS သွေးကြွတွေအပေါ်လေကြောင်းထိုးစစ်ဆင်မှုတွေကိုလည်းလှုပ်ဆောင်ခဲ့ပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOE မြန်မာပိုင်းအစီအစဉ်ကနေတင်းလာနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးခြေညာပေးနေပါတယ်။ကချင်ပြည်နယ်ဖားကန်ဒေသမှာကြောက်စိမ့်တူးဖော်တဲ့မြေစာပုံပြိုကျမှုကြောင့်သေဆုံးသူအနည်းဆုံး113ဦးထိရှိလာပြီးဖြစ်ပြီးပျောက်ဆုံးသူတွေကိုဆက်ပြီးရှာဖွေနေပါတယ်။သေဆုံးသူတချို့ရဲ့ရော့အလောင်းတွေကိုဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့မိသားစုဝင်တွေနဲ့မိတ်ဆွေတွေဖော်ထုတ်ထားနိုင်ပြီဖြစ်ပေမဲ့ဘယ်သူဘဝမှမသိကြသေးသူတွေရဲ့ရော့အလောင်းတွေကိုတော့အပြာရောင်မိုးခါစားတွေနဲ့ထုတ်ပို့ထားပါတယ်။နောက်ထပ်လူ100လောက်ပျောက်ဆုံးနေစေဖြစ်တယ်လို့အရာရှိတို့ကပြောပါတယ်။ဖားခန့်ဒေသမှာနေထိုင်ကြသူတွေရဲ့အဆင်းတွေမရှိတာကြောင့်အခုမြေစာပုံပြီးခရသူအရေးအတွက်အတိအကျမသိဘူးဆိုပြီးလဲဖားခန့်မြို့နယ်အုပ်ချုပ်ရေးမှူးကပြောထားပါတယ်။ဒီနေ့အတွင်းဖားကန်ဒေတာမှာမြေစာပုံပြိုချမှု၄ချိန်ဖြစ်ခဲ့ပြီးအခုဒီချိန်ကတော့အဆိုးဝါးဆုံးလည်းဖြစ်ပါတယ်။ကျောက်စိန်တူဖော်ရေလုပ်ငန်းတွေကဆွန့်ပစ်ထားတဲ့မြေစာပုံမှာရေမစေးကြောက်ရှာဖွေအသက်မွေးကြတဲ့ကျောက်တူးသူတွေမြေစာပုံပြိုချပြီးတော့ထိဆုံးခဲ့ကြရတာဖြစ်ပါတယ်ရှင်။
မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာတနင်္လာနေ့ကပြီးဆုံးသွားခဲ့တဲ့နှစ်ရက်ကြာရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးဆုံးသက်နေမှာအာဆီယံလက်ချောက်ဥက္ကဋ္ဌတာဝန်ကိုမလေးရှားကလာအိုနိုင်ငံကိုလွှဲပြောင်းပေးလိုက်ပါတယ်။2015ခုနှစ်ထိပ်သီးအစည်းအဝေးကိုအာရှနိုင်ငံအဖြစ်လက်ခံကျင်းပတဲ့မလေးရှားမှာအမေရိကန်တရုတ်အိန္ဒိယရုရှားဂျပန်နဲ့ရှေ့တောင်အာရှနိုင်ငံတွေကခေါင်းဆောင်တွေအပါအဝင်နိုင်ငံပေါင်း18နိုင်ငံကခေါင်းဆောင်တွေစုဝေးတက်ရောက်နေကြတာပါ။ပြည်ထောင်နိုင်ငံပါရီမြို့တော်ဒီမာလီနိုင်ငံနဲ့လက်ဗနွန်နိုင်ငံတွေမှာမကြသေးခင်ကအကြမ်းဖက်တိုက်ခိုက်ခံရမှုတွေဖြစ်ခဲ့ပြီးတဲ့နောက်အကြမ်းဖက်ဝါဒနှိမ်နင်းရေးပို့ပြီးတော့အပြင်းထန်လှုပ်သွားကြဖို့ခေါင်းဆောင်တွေကနှုတ်ဆော်ခဲ့ကြပါတယ်။အစည်းအဝေးတွေမှာပါဝင်တက်ရောက်တဲ့ကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်ကလည်းအကြမ်းဖက်ဝါဒကိုအမြင့်ပြတ်ချေမှုန်းရေးရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့ပါတယ်။အစွန်ရဝါဒနဲ့အကြမ်းဖက်မှုတွေကိုတိုက်ဖျက်ရေးဆိုင်ရာပြည်ပြည်စုံတဲ့အစီအစဉ်တစ်ခုကိုနောက်နှစ်အစောပိုင်းမှာတူချပြမယ်လို့လည်းကုလသမဂ္ဂတွေ့ရမှုချုပ်ကပြောပါတယ်။အာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံအကြားတောင်တရုတ်ပင်လယ်ရေပြင်ပိုင်နဲ့ ဆိုင်ရာအငင်းပွားမှုတွေနဲ့အပါအဝင်ဒီဒေသတွင်းဆိုင်ရာတခြားကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါရဲ့ရှင်
။အီရန်နိုင်ငံမှာဖမ်းဆီးထိန်သိမ်းထားတဲ့ Washington Post သတင်းတောက် Jason Rezaian ကိုပြီးခဲ့တဲ့လကသရှုံမှုဆွဆွဲချက်နဲ့အပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးတဲ့နောက်အတိအကျသတ်မှတ်မထားတဲ့ထောင်ဒဏ်ချမှတ်လိုက်တဲ့အကြောင်းအီရန်ကမနေ့တနင်္ဂနွေနေ့ကပြောပါရယ်ရဇိုင်းယာအပေါ်ထောင်ဒဏ်ချမှတ်မှုကိုအီရန်တရားစီရင်ရေးအဖွဲ့ပြောခွင့်ရဂိုလန်ဟူစိန်မိုစနီအီဂျာဟီကအီရန်အစိုးရပိုင်းရုပ်သံဌာနရဲ့ website ပေါ်မှာထုတ်ပြန်ကြေညာခဲ့တာဖြစ်ပေမဲ့နောက်ဆုံးအဆင့်ဆုံးဖြတ်ချက်တော့မကျသေးဘူးလို့ပြောထားပါတယ်။ထောင်ဒဏ်သက်တမ်းကိုလည်းသူကမပြောထားပါဘူး။ရဇိုင်းယန်ရဲ့ရှင်နေလိုင်လာအက်ဆန်ကတော့အခုကိစ္စသူတို့ကိုအတိပေးအကြောင်းကြားတာမရှိသေးဘူးလို့ပြောပါတယ်။အမေရိကန်နိုင်ငံသားရေးဌာနကလည်းရဇိုင်းယန်အပေါ်ထောင်ဒဏ်ချမှတ်မှုကိုပဲဖျက်ပြီးမိသားစုတွေစီပြန်နိုင်အောင်သူ့ကိုချက်ချင်းပြန်လွှတ်ပေးဖို့အီရန်အစိုးရကိုတောင်းဆိုထားပါတယ်ရှင်။
အစ္စရေးနိုင်ငံဂျေရုဆလင်မြို့မှာပါလက်စတိုင်းစစ်ကြောတဲ့အမျိုးသမီးနှစ်ဦးကကက်ကြီးနဲ့ထူတိုက်ခိုက်တဲ့ဖိအက်တစ်ခုဖြစ်ပြီးတဲ့နောက်မှာအစ္စရေးရဲကတနက်နေ့ပစ်ခတ်ခဲ့တာမှာတော့တိုက်ခိုက်သူစစ်ကြောတဲ့တဦးသေဆုံးပြီးနောက်တဦးကတော့ဒဏ်ရာရရှိခဲ့ပါတယ်။တိုက်ခိုက်သူလူဦးဟာအသက်80အရွယ်ပါလက်စတိုင်းတဦးကိုအစ္စရေးတဦးလို့ထင်ပြီးတော့မှားယွင်းတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။အစ္စရေးကိုသိမ်းပိုက်ထားတဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာတနင်္ဂနွေနေ့ကအလားတူတိုက်ခိုက်မှုတွေဆက်တိုက်ဖြစ်ပွားခဲ့တဲ့အထက်မှာအခုဖိအက်ကတော့နောက်ဆုံးပါ။ဖလေကတနင်္ဂနွေနေ့ကလည်းပါလက်စတိုင်းမျိုးသားတူကအသက်22နှစ်အရွယ်မျိုးသားတူရဲ့ဥကောင်းတဲ့ရင်ဘတ်တူကိုတန်းနဲ့အချက်ပေါင်းများစွာထိုးတက်ခဲ့ပြီးစစ်သားတွေကသူ့ကိုပြစ်ခတ်ခဲ့ရတယ်လို့စစ်တပ်ကပြောပါရယ်။တနင်္ဂနွေနေ့အစောပိုင်းမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုကတော့စစ်တပ်အခြေစိုက်စခန်းရဲ့ဝင်ပေါက်မှာမျိုးသမီးတစ်ယောက်ကဓားကိုဆွဲထုတ်ပြီးအရက်သားတွေကိုချဉ်ကပ်ခဲ့တယ်လို့ Israel စစ်တပ်ကပြောပါရယ်ရှင
်။တနင်္လာနေ့ညပိုင်းထိုက်တန်ရောက်တဲ့တွေကိုမခင်ဖြူတွင်နဲ့မသိငေးထိုက်တို့ကပြောပြပေးခဲ့တာပါရှင်။ခုတော့မြန်မာနိုင်ငံဆိုင်ရာတရင်ဆောင်မတွေကိုစတိုက်တင်ဆက်ပေးသွားပါမယ်။မကြသေးခင်ကဆာလိုတိုက်ပွဲတွေဖြစ်ပွားနေတဲ့ကိစ္စတွေနဲ့ပတ်သက်လို့ရှမ်းပြည်တမရော်မြောက်ပိုင်း SSPP SSA နဲ့မြန်မာအစိုးရကိုယ်စားလှယ်တွေဆွေးနွေးခဲ့ကြပေမဲ့လည်းသဘောတူညီချက်တစုံတရာတော့မရခဲ့ကြပါဘူး။မြန်မာအစိုးရတာဝန်ရှိသူတွေနဲ့ရှမ်းလက်နက်ကိုင်တပ်ဖွဲ့တွေကြားနေပြည်တော်မှာဆွေးနွေးနေကြတဲ့အချိန်တည်းမှာပဲရှမ်းပြည်နယ်တွေမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။နှစ်လနီးပါးကြာစစ်ရေးသင်းမာနေမှုကိုဖြေလျှော့ဖို့အတွက်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ခေါင်းဆောင်တွေနဲ့မြန်မာစိုးရကုစလေ UPWC တို့ကနေဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကနေ့တွေ့ဆုံဆွေးနွေးမှုမှာတပ်ပိုင်းဆိုင်ရာနေရာချထားရေးပိုင်းမှာအခြေတင်ဆွေးနွေးခဲ့ကြပြီးမြတ်သဘောတူညီချက်မရရှိခဲ့ဘူးလို့မြောက်ပိုင်းရှမ်းပြည်တပ်မတော်ဒုတိယတွင်းရင်မှုစိုင်းခန်းတီကအခုလိုပြောပါတယ်။
ပေးယူမတည့်တဲ့လေဒီတက်ပြောင်းရှိဖို့တူတက်ကိုတက်ချင်းချင်းနဲ့ဘုလရှိကျွန်တော်တက်တယ်နေရာယူရနေရာတွေစိုက်တော့ဆက်ပါဖို့ပေါ့ဒီကလိုင်းနဲ့ပြချမ်းကိုကလမ်းမင်းယူမင်းကလိုင်းနဲ့ပြချမ်းကိုပြန်ရှိဖို့ကလမ်းမချတော့ဒါအလုံးရှိခိုင်းတာရှိခိုင်းဆိုတော့ဒီတက်ကအောက်ရှိတက်ကလည်းဒီလိုတူလိုက်ရတော့လက်မခံနိုင်ဘူးလေဒါဒီပြည့်မြရတွေပြန်ညှိနှိုင်းရမှာလေတက်နေရာရတဲ့ပြန်ညှိနှိုင်းရမှာ
မြောက်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့တွေအနေနဲ့မိုင်းရှူမိုင်းနောင်ကာလမြောက်ဘက်ချမ်းကိုစုခွာပေးဖို့မြန်မာစိုးရကုစလေဘက်ကတောင်းဆိုခဲ့တဲ့နဲ့ပတ်သက်ပြီးဒီကနေ့အစည်းအဝေးမှာရှေ့မတူတာပဲဖြစ်ပွားခဲ့ပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့မြန်မာစိုးရကုစလေဖွဲ့နဲ့ဆက်လက်ဆွေးနွေးသွားမှာဖြစ်ပြီးမြန်မာကုစလေဘက်ကတောင်းဆိုချက်ကိုလက်ခံမခံဆိုတာကိုတော့ SSPP SSA ဘူဟုကော်မတီရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်တယ်လို့ဒုတိယသွင်းမှုဆိုင်ခန့်တီကပြောပါတယ်။အခုလိုနှစ်ဖက်တွေ့ဆုံဆွေးနွေးနေတဲ့အချိန်တည်းမှာပဲရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်မိုင်းအံရွာဘက်မှာ SSPP တပ်စခန်းကိုမြန်မာစစ်တပ်ကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ဗဟုသနာချုပ်ကဗိုလ်မှူးဆိုင်ခန်းကနေအခုလိုပြောပါတယ
်ဒီနေ့ရှင်းလိုက်15မိနစ်မှာသူတို့ကအချိန်လေးစပြစ်တော့နော်ခုနှစ်နာရီဆက်ကြော်လို့မှပြီးတော့မိုင်းရှူးမြို့နယ်ကိုမိုင်းအံရွာမှာပေါ့သူတို့ကလည်းရှင်းနေပြစ်တာအလုပ်တွေအကျော်လောက်ရှိနေတယ်ကျွန်တော်တို့ကသူတို့ကတိုက်တော့ဗောသူတို့ကကျွန်တော်တို့စီကလာတိုက်တော့ကျွန်တော်တို့လည်းဒီကိုခုခံတာပေါ့ဒီနေ့တည်း
အခုလိုဖြစ်ပွားနေတဲ့တိုက်ပွဲရဲ့ထိခိုက်မှုအခြေအနေကိုတော့မသိရှိသေးဘူးလို့လဲသူကဆိုပါတယ်။နိုဝင်ဘာလ18ရက်နေ့ကမြန်မာတပ်မတော်ရှေ့ပိုင်းတိုင်းစစ်ဌာနချုပ်ကနေပြစ်ခတ်တိုက်ခိုက်မှုမပြုလုပ်ဖို့အကြောင်းကြားလာပြီးတိုက်ပွဲငြိမ်သက်ရာကနေဒီကနေ့မှတိုက်ပွဲပြန်လည်ဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။တပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရစရေး NCA လက်မှတ်ရေးသူဖို့အစဉ်သင့်မဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုအောက်တိုဘာလ6ရက်နေ့ကစပြီးတော့မြမတပ်မတော်ဘက်ကနေစတင်ထူးစစ်ဆင်တိုက်ခိုက်လာခဲ့တာပါ။အခုလိုနှစ်ဖက်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကျေးတီမိုင်းနောင်မိုင်းရှူးမြို့နယ်အတွင်းကျေးရွာကထောင်နဲ့ချီတဲ့ကျေးရွာသားတွေစစ်ဘေးလွတ်ရာကိုတင်းရှောင်နေရပါတယ်။လက်ရှိစစ်ဘေးရှောင်ရွာသားတွေအနေနဲ့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာအစိုးရတို့ကြားတွေ့ဆုံဆွေးနွေးမှုအပေါ်မျှော်လင့်မှုရှိနေကြပြီးမဲ့အခုလို SSPP ဘက်ကတပ်စုခိုင်းတဲ့ကိစ္စအပြင်တပန်းပြန်လည်ထိုးစစ်ဆင်နေမှုကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်ယုံကြည်မှုပြတ်ပြားနိုင်စေတယ်လို့ရှမ်းပြည်နယ်စစ်ရေးချင်းတွေစောင့်ကြည့်သူရှမ်းတန်တော်စစ်သတင်းဌာနအယ်ဒီတာချုပ်ဆိုင်းမင်းကလည်းအခုလိုတုံ့သက်ထားပါတယ်။
yang kau mah ni cahaya tu tu sangat mesurai. Tapi ni, tapi yang ni bono di November sekolah ni bila mana seni ye tiga tapi ni macam PK bu. Jangan sibuk sian ni le, tukar ni dia. Di kesan ni pada bila mana tutorial gua anda pada kamera tutorial belajar le. Ni ya piannya me kau di pada ye ya romen, tenya romen surai bawa no di meng. สู่เมืองหนองจาตัสคันเนี่ยกงน้องสู้ไปบาสู่เลยแต่ยังเนี่ยเดียวสู่เลยเชียงมาดีสุยธรรมโลกาเลยเมืองหนองมิวไปกูสี่ยันดันเลยสีบางตรงเสียจอปูลาเลยไอเราลู่ทัวมีโนตัวตัวเลยโอ้ล้านว่าเลยหาได้ว่าจีเจียงสีน้อยก็มาสู่วิธีมาล้านว่ารอเย็นเช้าเย็นสีน้อยเลยสู่เลยอะชั้นลู่ทุนเอสเอสซีพีเอสเอสเอก้าเต็กยงจีมูเปียบยานี่เลยเชียงมาตีลู่มิวทัลลูโต
ที่ลุงมิวทัลลูโตยงจีมูที่เศร้าอย่างมาปูพี่ต้องมาที่ใครเล่นไหมลูกเราเทียนมีเดทีนี้นภาพพวกตัวสูงหูมายาวปานชามีตามเราเบก้าตุริยาตัวมูสังคันดีปูมูจีสังลาปูมูสังสุดอุสังแต่ยาวแค่จ้าเดี๋ยวยามาสุยันยินชัยยิ่งกุศลเบก้าวงจีวังเมนวงจีอุตัยสอรุอุสังบีแต่ยาวแค่จ้าบาร์เลยหนุ่มบาลล่าเสียนี่กระเหงาคู่ที่พี่พ่อแค่เรียกพี่ข้าตายกันมือเดียวมา
ยามาตามรบเบก้าเลี้ยงกูเสร็จเลยยินดีเนี่ยตัวมีตายแค่แค่เดี๋ยวเอสเอสพีบีเบก้าเจ้าสมุทรสินเดี๋ยวยามาตามรบเบก้ารอไม่นานอยู่เนี่ยเหงาตามรบตาสังกูเอสเอสพีบีเบก้าตายแค่แค่ลูกคุณลูกเนี่ยมีสิ่งลิ้นยืดลูกสองนี่เดี๋ยวลูกเลยจีนยาเช็ดทุกอย่างท้าวอะไรกันยะ
นั่งกงเอเมียนเต็มปีตัวรับเช่นคุณรอเมริกันเล่าในงานชายวันที่ยามาในงานขี้เจียนจังเต็มปีบ้าไหมยามาในงานมาช่วยกับพ่อในยาแค่เรื่องมิวดาติโมกรีซีพ่อเจ้
ို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်မြန်မာနိုင်ငံကိုဒီကနေ့ပဲရောက်ရှိသွားပါတယ်။ဒီကနေ့ရန်ကုန်မြို့မှာတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံရမှာတော့ရွေးကောက်ပွဲလွန်ကာလအသွင်ကူးပြောင်းရေးအတွက်လိုအပ်ချက်တွေကိုအပြန်အလှန်ဆွေးနွေးဖလှယ်ခဲ့ကြတာပါ။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မိုက်အင်ဂျင်နိုင်ကတင်ပြထားပါတယ်ရှင်။
နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့တမိုင်းဝင်ရွေးကောက်ပွဲမှာပါဝင်မဲပေးခဲ့ကြတဲ့မြန်မာပြည်သူတွေနဲ့တက်ဆိုင်သူအားလုံးကိုအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုတဲ့အနေနဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်တယ်လို့ရန်ကုန်အမေရိကန်တန်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်
He will encourage everyone he meets with to work together with a spirit of unity to form an inclusive representative government that reflects
မြန်မာပြည်သူတွေရဲ့ဆန္ဒကိုထင်ရှားစေမဲ့အားလုံးပါဝင်တဲ့အစိုးရတရားဖွဲ့စည်းနိုင်ရေးအတွက်ညီညွတ်တဲ့စိတ်ဓာတ်နဲ့အတူတကလက်တွဲဆောင်ရွက်ကြဖို့သူ့အနေနဲ့ပြည်ဆောင်ဆွေးနွေးနေတဲ့သူတိုင်းကိုတိုက်တွန်းသွားမှာဖြစ်ပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာသမ္မတဦးသိန်းစိန်နဲ့အစိုးရထိပ်ပိုင်းတာဝန်ရှိသူတွေပြီးတော့ဒေါအောင်ဆန်းစုကြည်အရက်ဖက်အဖွဲ့အစည်းကိုယ်စားလှယ်တွေနဲ့ပြည်တွင်းမှာရှိတဲ့ပါဝင်ပတ်သက်သူအားလုံးကိုတွေ့ဆုံဖို့နိုဝင်ဘာလ23ရက်ကနေ24ရက်အထိရန်ကုန်နဲ့နေပြည်တော်ကိုသွားရောက်မှာဖြစ်ပါတယ
်။တနင်္လာနေ့ဒီကနေ့မှာဒန်နီယယ်ရက်ဆယ်ဟာအရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ရွေးကောက်ပွဲအလွန်ကာလအခြေအနေတွေနဲ့ပတ်သက်ပြီးအမြင်ချင်းဖလှယ်ခဲ့ကြကြောင်းဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်ဦးကိုကိုကြီးက VOA ကိုပြောပါတယ
်။အဓိကကတော့ဒီရွေးကောက်ပွဲအလွန်နိုင်ငံရေးအခင်းအကျင်းနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့အမြင်ချင်းဖလှယ်ဖြစ်ပါတယ်။အဲ့ဒါကျွန်တော်တို့ကလည်းဒါအမေရိကန်နိုင်ငံအစိုးရကိုရောပြည်သူကိုရောကျွန်တော်တို့ဒီမိုကရေစီရေးထိရှားမှုမှာအားပေးနေခဲ့တဲ့အတွက်ကျွန်တော်တို့ကကျေးဇူးတင်တယ်။ဆိုတော့ဒီချိန်မှာပဲကျွန်တော်တို့ဒီအကူအပြောင်းကာလမှာဟိုအကဲဆက်တဲ့ကိစ္စတွေပေါ့လေအဲ့ဒါတွေနဲ့ပတ်သက်ပြီးကျွန်တော်တို့အပေါ်မှာနားလည်မှုရှိစေချင်တယ်။အထူးသဖြင့်ကျွန်တော်တို့ဒီစစ်တဲ့အရက်ဆက်ဆက်ဆံရေး communal rights တွေပေါ့ကျွန်တော်တို့ဒီမှာရှိတဲ့လူမျိုးရေးဘာသာရေးအထူးပေါင်းတဲ့ကိစ္စတွေမှာလည်းပဲနိုင်ငံတကာကသုံးသပ်တာတွေညင်တာတွေနဲ့လက်တွေ့ဒီမှာရှိနေတဲ့အခြေအနေတွေနဲ့ဒါထဲမှာဘလောက်တင်တင်မှုမှုတိုင်တယ်ဘူးလိုအပ်တယ်ဆိုတဲ့ကိစ္စတွေပေါ့လေအဲ့ဒါတွေကျွန်တော်တို့ပြောပြပါတယ်ရှင်းလင်းပြပါတယ
်ရွေးကောက်ပွဲအပြီးအနိုင်ရပါတီဖြစ်တဲ့ NLD ကိုအာနာလွှဲပြောင်းရေးချောမွေ့စီရေးသဘောထားအမြင်နဲ့ပတ်သက်ပြီးတော့လဲဒန်နီယယ်ရက်ဆယ်နဲ့တွေ့ဆုံတဲ့ပွဲမှာဆွေးနွေးခဲ့တယ်လို့လဲဥက္ကူကူကြီးကပြောပါတယ
်ဟိုကျွန်တော်တို့ကဒီလူကြီးရဲ့ရွေးချယ်မှုပေါ့ဒါလူကြီးရဲ့ဆုံးဖြတ်မှုကိုကျွန်တော်တို့ကဒါဂုဏ်ပြုရမယ်လေးစားရမယ်ဒါကြောင့်မလို့အခုကျွန်တော်တို့ဆက်တော်နာရီကာကြီးနဲ့တွေ့ပြီးတဲ့နောက်ပိုင်းမှာအတွက်ကနိုင်ငံတော်သမ္မတနဲ့ရောသမ္မတကာကွယ်ရေးဦးစီးဆုံးနဲ့ရောဆက်လက်တွေ့ဆုံရှင်းလင်းပြီးတော့တိုင်းပြည်ရဲ့အရေးပါတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လက်နက်ဆန်းချိုင်းနဲ့ရှင်းလင်းဖို့လိုတယ်ဆိုတာကိုကျွန်တော်တို့ပြောပြပါတယ်ဒါနောက်တစ်ခုကတော့ဒီနိုင်ငံရဲ့အကြောင်းအရာမှာနိုင်ငံများစစ်ဆင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာစစ်ဆင်ရေးနဲ့ပတ်သက်တဲ့ အမြင်တွေလည်းကျွန်တော်တို့ပြောပြပါရမယ်
မြန်မာနိုင်ငံကိုရောက်ရှိနေတဲ့လက်ထောက်နိုင်ငံသားဝင်ကြီး Daniel Russell ဟာတနင်္လာနေ့ကရန်ကုန်မြို့ဒုက္ခစည်းစိမ်လက်ဖက်ရည်ဆိုင်ကိုတွားရောက်ခဲ့ပြီးရွေးကောက်ပွဲနဲ့အနာဂတ်ဆိုင်ရာအမြင်တွေကိုလာရောက်စားသောက်နေကြသူတွေကိုမေးမြန်းခဲ့ပါတယ်။ American တန်ယုံရဲ့ Facebook စာမျက်နှာမှာတော့လက်ရှိအစိုးရအနေနဲ့အစိုးရအသစ်ကိုအေးချမ်းစွာအာဏာလွှဲပေးရန်မျှော်လင့်ကြောင်းနဲ့အစိုးရအသစ်လက်ထက်မှာ American နဲ့မြန်မာဆက်ဆံရေးတိုးတက်ခိုင်မာအောင်လုပ်ဖို့မျှော်လင့်ကြောင်းလက်ဖက်ရည်ဆိုင်မှာလာရောက်စားသောက်ကြသူတွေကလက်ထောက်နိုင်ငံသားဝင်ကြီး Russell ကိုပြောပြကြောင်းဖော်ပြထားပါတယ်ရှင်။
မအင်ဂျင်နိုင်စုံစမ်းတင်ပြသွားရပါရှင် VOA ကနေတင်လာနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဂျပန်အစိုးရနဲ့မြန်မာနိုင်ငံမှာနောက်တက်လာမဲ့ NLD ဦးဆောင်တဲ့အစိုးရတဲ့ကြားနှစ်နိုင်ငံရင်းနှီးချစ်ကြည်မှုတွေခိုင်မာတဲ့စီးပွားရေးဆောင်ရွက်မှုတွေနဲ့လူမှုရေးပညာရေးအကူအညီတွေပိုးပြီးတော့မှဆက်သွယ်လုပ်ကိုင်လာဖို့ကိုဂျပန်လူမျိုးတွေနဲ့ဂျပန်ရောက်မြန်မာတွေကြားမျှော်လင့်ချက်တွေရှိနေပါတယ်ဂျပန်ဝန်ကြီးချုပ်ကရွေးကောက်ပွဲအနိုင်ရပါတီကောင်ဆောင်တောအောင်ဆန်းစုကြည်ကိုဂုဏ်ပြုလွှာနေတူဂျပန်နိုင်ငံကိုလာရောက်ဖို့ဖိတ်ခေါ်လိုက်မှုဟာဂျပန်အစိုးရဘက်ကနောက်တက်လာမဲ့အစိုးရတဲ့အပေါ်ရင်းရင်းနှီးနှီးလက်ကမ်းကြိုဆိုလိုက်တာပဲလို့သုံးသပ်ပါတယ်အသေးစိတ်ကိုတော့မဆုမုံကတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ပါ2015ရွေးကောက်ပွဲမှာအစိုးရတစ်တရက်ဖွဲ့စည်းနိုင်ခွင့်ရတဲ့အထိထောက်ခံမဲ့အပြတ်အသတ်နဲ့အနိုင်ရလိုက်တဲ့အတိုက်ခံပါတီကောင်ဆောင်တောအောင်ဆန်းစုကြည်ကိုဝမ်းမြောက်ဂုဏ်ယူတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကမြန်မာနိုင်ငံဆိုင်ရာအမျိုးသားပြည်လဲတင်မြက်ရေးဂျပန်အထူးကိုယ်စားလှယ်ယိုဟီအီဆာဆာကာဝါကနေတဆင့် NLD ကိုသတင်းစကားပါလိုက်ပါတယ်။ဒါ့အပြင်နောင်တက်လာမဲ့အစိုးရအသစ်ကိုအဓိကအခန်းကဏ္ဍကနေဥဆောင်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်အနေနဲ့ဂျပန်နိုင်ငံကိုအရင်ဦးဆုံးလာရောက်လည်ပတ်ဖို့ကိုလည်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဖိတ်ကြားလိုက်တဲ့အကြောင်းဂျပန်နိုင်ငံသားရဲ့ဌာနကသတင်းထုတ်ပြန်ထားပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့ဂျပန်ဆိုရရဲ့ဖိတ်ခေါ်မှုကိုလက်ခံပြီးတော့တွားရောက်မယ်မတွားရောက်ဘူးဆိုတာကိုတော့ NLD ဘက်ကတရားဝေထုတ်ပြန်ကြေညာခြင်းမရှိသေးပေမဲ့ NLD ပါတီရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ်ပြောရေးဆိုခွင့်ရှိသူဥညံဝင်းဂျပန်ကိုလာမဲ့သတင်းပတ်မှာတွားရောက်ဖို့ရှိနေလို့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံဖို့စီစဉ်နေကြပါတယ်အခုလိုမျိုးဂျပန်အစိုးရရဲ့နောက်တက်လာမယ့်အစိုးရတဲ့အပေါ်အရင်ဆုံးလက်ကမ်းကြိုဆိုလိုက်တဲ့အပေါ်ဂျပန်မြန်မာအရေးလေ့လာသူဂျပန်လူမျိုးသတင်းစာဆရာကြီးဥရွှေပါလို့ခေါ်တဲ့ဟီဇာအိုတနာဘေကအခုလိုသုံးသပ်ပါတယ်
ဆရာအစိုးရကတိကဂျပန်အစိုးရဂျပန်နိုင်ငံသားရဲ့ဝန်ကြီးဌာနဟာ NLD နဲ့လည်းဆက်သွယ်ရှိခဲ့တဲ့ချိန်မှာလေဆရာအစိုးရကတော့ကြားကြားရှိပါမဟုတ်ဘူးတော့လေဂျပန်အစိုးရကမြင်နေတဲ့ချိန်ပါရဲ့တော့သူ့ဆောင်တဲ့ NLD ကနိုင်သွားတယ်ဆိုတာကိုဂျပန်အစိုးရအနေနဲ့ကြိုးစိုးနေတယ်လို့ထင်ရပါတယ်အေးဒီနောက်ပိုင်းအစိုးရအနာရမယ်အဲ့ဒီဒီနေ့ဒီတဲ့ပေါ်ကငိုင်းမြင်းမြင်းနဲ့ဆက်တွေ့ဖို့ဂျပန်ဆိုရနေနဲ့ကြာရွယ်နေလေးထင်ပါလေ။ဒါကြောင့်ဦးညောင်ဝင်းကိုလည်းဖိတ်တယ်၊လို့စုကိုလည်းဖိတ်တယ်ဆိုတာကျွန်တော်အဲ့လိုပဲထင်ပါလေခင်ဗျ
။ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတဦးဖြစ်တဲ့မင်္ဂလာဒိုးအဖွဲ့ကဥမျိုးတန်ကလည်းဂျပန်ဆိုရအနေနဲ့စီးပွားရေးကိုပဲအဓိကဦးစားပေးဆောင်ရွက်လေးရှိပေမဲ့လို့ဒီမိုကရေစီအစိုးရတစ်တက်လာချိန်မှာတော့ဂျပန်ဆိုရဘက်ကမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေမှာလူမှုရေးပညာရေးကျန်းမာရေးစတဲ့ကူညီမှုတွေကိုပို့တိုးလုပ်ဆောင်လာနိုင်မယ်လို့ယူဆပါတယ
်ဂျပန်အစိုးရရဲ့ဟိုမူဝါဒကတော့သူကတော့စီးပွားရေးကိုအဓိကထားပြီးတော့ဦးစားပေးတာများပါတယ်အရင်ကလည်းဟိုကျွန်တော်တို့ဒီဒီမိုကရေစီတိုက်ပွဲတွေလုပ်နေတဲ့အချိန်မှာလည်းသူစီးပွားရေးကိုပဲအဓိကထားပြီးတော့ ODA တို့ဘာလို့ကန့်ကွက်ကြကြသူပေးခဲ့တာပဲလေအရင်စစ်အစိုးရဆက်သက်ပါလေအဲအခုကတော့သူကတော့စုဒီမိုကရေစီဆိုတာတက်လာတဲ့ခါမှာသူကလူမှုကိုမြန်မြန်ရယူခြင်းနဲ့အတွက်စီးပွားရေးကိုလည်းပမာပြီးပါသူသူများလည်းဥအောင်မလုပ်ခြင်းနဲ့ရွေချက်တွေသူမှများစွာရှိနေဖို့ရပါတယ်ဂျပန်ကတော့ဒီဒီတဲ့ကိုစာဝေါများပါကောင်းသူကတော့လုံးပါပဲလေငွေရောငွေကြီးရောပညာရှင်ပိုင်းရောအကုန်လုံးဟိုသူကဝယ်ပါပဲ
မြမအရေးလေးလာသူဂျပန်သတင်းစာဆရာကြီးဥရွှေပါလို့ခေါ်တဲ့ဟီဇာအိုတနာဘဲကပြည်သူလူထုထောက်ခံမဲ့အပြည့်နဲ့အတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီမဲအပြတ်အသက်အနိုင်ရမှုအပေါ်မှာဝမ်းသာကြိုးဆိုပေမဲ့လို့အုပ်ချုပ်ရေးအာဏာအကူပြောင်းကာလစစ်တပ်ရဲ့ရည်တည်မှုအနေအထားပေါ်စိုးရင်ပူပန်မှုရှိပါတယ်လို့ပြောပါတယ
်ဒီတစ်ခါတော့ကိုယ်စေကူမီရဲ့ခေါဘွေတော့ငါလောက်တော့မဟုတ်ဘူးတော့သူတို့ပြောနေပေမဲ့တကယ်တကယ်ဘာတွေဖြစ်မဲဆိုတာကတော့ကျွန်တော်တို့အနေနဲ့စိုးရိမ်တဲ့အပိုင်းတွေရှိပါတယ်ဒါကကြိုးကြိုးမိုးမိုးနဲ့အဲဒီ transition တော့
energy ဆိုရကိုဒီအနာဆိုရနိုင်ဖို့ဆိုတာကျွန်တော်တို့အနေနဲ့မျှော်လင့်နေတာပါခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်တဦးဖြစ်တဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းဂျပန်နိုင်ငံကိုရောက်ရှိလာချိန်မှာဂျပန်ဆိုရပိုင်တာဝန်ရှိသူတွေလွှတ်တော်တာဝန်ရှိတဲ့သူတွေနဲ့နိုင်ငံရေးပါတီတွေကိုတွေ့ဆုံနိုင်ဖွယ်ရှိတယ်လို့ဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့လည်းဂျပန်နိုင်ငံတိုကျိုမြို့မှာလာမယ့်တနင်္ဂနွေနေ့မှာစုပေါင်းတွေ့ဆုံကြဖို့အစီအစဉ်ရှိတယ်လို့သိရပါတယ်ရှင
်မဆုမွန်စုစည်းတင်ပြတော်တာပါရှင်ခုတော့လူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့သတင်းသဘောက်တင်ပြချင်ပါတယ်။တက်မရော်ရာလွတ်တော်ကိုစလဲဘုံမှုတူဦးရဲ့ရန်ကုန်မြို့ကနေအိမ်မှာကလေးငယ်တူဦးရိုက်နှက်ညင်ပန်းခံရတဲ့တပ်ပုံတွေလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်ပိုင်းရိုက်နှက်ခဲ့သူအိမ်အကူအမျိုးသမီးတူဦးကိုအမှုဖွင့်ထားပါတယ်။ဘသူစေခိုင်းမှုနဲ့အခုလိုညင်ပန်းနှိပ်စက်ခဲ့တယ်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။ညင်ပန်းနှိပ်စက်ခံထားရသူအသက်၈နှစ်အရွယ်ကလေးငယ်ကိုတော့ရန်ကုန်ဆေးရုံကြီးမှာဆေးစစ်နေပြီးစိတ်ပိုင်းဆိုင်ရာထိခိုက်နေပုံရတယ်လို့လဲအကူအညီပေးနေသူတွေကပြောပါတယ်။အသေးစိတ်ကိုတော့မတ်တင်ငင်ထိုက်ကစူးစီးတင်ပြထားပါရရှင်
။ရန်ကုန်မြို့ဗဟန်းမြို့နယ်အတွင်းကချမ်းစီယိုးတွေလုံလုံခြုံခြုံခါရန်ထားတဲ့အင်ဂျန်ဝင်းအတွင်းမှာအသက်၈နှစ်အရွယ်မိန်းကလေးငယ်တဦးကိုအဝတ်အစားအားလုံးချွတ်ပြီးကျိုးနဲ့တုတ်နေတဲ့ပုံတွေလူမှုကွန်ရက်အင်တာနက်စာမျက်နှာမှာနိုဝင်ဘာလ19ရက်နေ့ကပြန့်နှံ့ခဲ့တာဖြစ်ပါတယ်။ဗဟန်းရဲစခန်းကိုမျက်မြင်တွေ့သူတွေကတိုင်ကြားခဲ့ကြပြီးတဲ့နောက်ပိုင်း၄ရက်အကြာမှာတော့အင်ရှင်ဖြစ်သူအမျိုးသားလွှတ်တော်အမတ်တမ်မရော်သားကိုစလဲဘိုးမှူးကျော်နုမော်ကရိုင်းနှက်ခံရသူမိန်းကလေးငယ်နဲ့ရိုင်းနှက်သူအင်အကူဒေါ်တန်းနှွဲတို့ကိုဗဟန်းရဲစခန်းကိုလာရောက်အနှံခဲ့ပါတယ်။ဒီနောက်မှာတော့ရိုင်းနှက်ခဲ့သူအင်အကူဒေါ်တန်းနှွဲကိုကလေးတငယ်ဥပဒေပုံမှန်နဲ့အမှုဖွင့်ပြီးစတင်စစ်ဆေးနေပြီဖြစ်ပါတယ်။ဒီဖြစ်စဉ်ကိုစောင့်ကြည့်ကူညီနေတဲ့ဗဟန်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးထွန်းမြင့်ကတော့လက်ရှိအမှုသွားအမှုလာအခြေအနေကိုအခုလိုပြောပြပါတယ်
။ပုံမှန်66ခန့်ပြည့်စုံလာ။ရိုင်းနှက်တဲ့ဒီပေါ်ဒေါ်တန်းရဲ့ဘုရားဆရာကလည်းဒီတန်းရက်ကတော့ဒီပေါ်ဒေါ်တန်းရဲ့ကိုမြေရမြေစတင်ပြီးတော့ဆီဆီနေတယ်ဗျာ။ဒီကတော့ဆီဆီနေတဲ့ခါလာဆိုတဲ့ဆရာကတော့ဒီဒီဘုရားကျော်မှုမော်လေးဒီအဲဒီစနေပေါ်ဆက်ပြီးဆီဆီဆီဆီဆီဆီဆီဆီဆီဆီဆီဆီဆီဒီလိုကျောင်းဝင်ကျောင်းဆရာတွေဆောင်ရွက်နေတဲ့ project plan တွေပါလို့
ဘုံမူကျော်နုမော်ကသူ့တက်တွင်းကတက်မိသားစုကမွေးဖွားခဲ့သူမတ်စုဝေကိုအမွေစားအမွေခံမဟုတ်ဘဲမွေးစားခဲ့တယ်ဆိုပေမဲ့အခုလိုသူ့ရဲ့အိမ်အတွင်းမှာရိုက်နှက်ခဲ့တာတွေကိုဘာကြောင့်ခွင့်ပြုထားရသလဲဆိုတဲ့အပေါ်မှန်မှန်ကန်ကန်တရားစီရင်နိုင်ဖို့မျှော်လင့်တယ်လို့လည်းဦးထွန်းမြင့်ကပြောပါတယ်။ကလားရှိညှဉ်းပန်းနှိပ်စက်ခံထားရမှုကြောင့်အသက်၈နှစ်အရွယ်မတ်စုဝေဟာတကူလုံးဒဏ်ရာအနာတရတွေနဲ့ပြည်နှက်နေပြီးအခုဆေးစစ်တဲ့အချိန်မှာလည်းအလွန်အမင်းကြောက်ရွံ့နေတယ်လို့ဦးထွန်းမြင့်ကပြောပါတယ်။
အဲ့ဒီလိုကလေးတွေရောပါရှိနေကြတယ်ဘယ်လိုလဲတော်ရည်တော်နေရှိအဲ့ဒီကလေးတွေကိုအစားရနေလို့လေးတယ်ဘယ်လိုလဲဒီလိုကလောက်တိုင်းရပြီးချက်ပြီးလာလို့ဒီအဲ့ဒီအားရတဲ့ကျေရဒီလိုချက်ပြီးရေဆုံးလာမှာပေါ့နော်လောက်ရနေတဲ့ဟာလေဒီလိုမျိုးဟိုဒီလိုပြောချက်လို့နေချင်တာမရှိဘူးနော်နားရရတဲ့ဒီလို
ရှိုင်းနယ်ခံရပြီးနောက်ဘုံမှုကျော်နုမော်ရဲ့ရန်ကုန်မြို့နေအိမ်ကနေ၄ရက်ကြာပျောက်သွားတဲ့မတ်စုဝေဟာအခုတော့သူ့ရဲ့မိခင်ဖြစ်သူဆွေမျိုးတွေနဲ့အတူဘုံမှုကျော်နုမော်ရဲ့နေအိမ်မှာတဲခိုနေကြတယ်လို့လဲဗဟန်းရဲစခန်းကနေသိရှိထားရတယ်လို့ဦးထွန်းမြင့်ကပြောပါတယ်။အခုချိန်ထိတော့အသက်၈နှစ်အရွယ်မတ်စုဝေဟာကာလရှည်ညှဉ်းပန်းနှိပ်စက်ခံထားရမှုနဲ့ပတ်သက်ပြီးဘုံမှုကျော်နုမော်ရဲ့အိမ်ကအေယကူဒေါ်တန်းနှွဲကိုသာစစ်ဆေးနေပြီးဘုံမှုကျော်နှုမော်မိသားစုကိုတော့စစ်ဆေးမှုတစုံတရာမရှိသေးပါဘူး။အင်းအပြင်နေပူကျဲကျဲမှာအဝတ်အစားတွေချွတ်ပြီးကြိုးတုပ်ခံနေရတဲ့အသက်၈နှစ်အရွယ်မတ်စုဝေကိုညှဉ်းပန်းနေတဲ့ဓာတ်ပုံတွေအင်တာနက် Facebook စာမျက်နှာမှာအုံအော်တောင်းနှင်းဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲတပ်ဖွဲ့လူမှုဝန်ထမ်းတို့ဘက်ကဒီကိစ္စအပေါ်မှာအရေးယူလှုံ့ဆော်လာပေမဲ့တရားဥပဒေအကြောင်းအရဘလောက်အကာအကွယ်ပေးနိုင်မလဲမှန်မှန်ကန်ကန်ဖြစ်လာမလဲဆိုတာကိုတော့စောင့်ကြည့်ဖို့လိုသေးတယ်လို့အကူအညီပေးနေသူတဦးဖြစ်တဲ့ဦးထွန်းမြင့်ကပြောပါရရှင
်ဘယူအီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေညနေ၁နိုင်အထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ view မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချမတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ23ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကို line to meter 25 30နဲ့ 51 တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါဒီကနေ့ညနာဆင်ရမယ့်စီစဉ်တွေအထဲမှာကတော့
လွတ်လပ်ရေးကြိုးပမ်းနယ်လို့ပြောတော့လေတစ်ဖက်မှာဘင်းကြီးဆိုတာအရှင်ဆိုတာကိုမျော်မှန်းတဲ့အငုံးစိတ်ကဆက်ပြီးပါလာနေတယ်
လွတ်လပ်စွာသွေးခေါ်သူများအဖွဲ့ကမတိန်နေဦးရဲ့ယုံကြည်ရာကိုတော့သူယုံကြည်ရာစီစဉ်မှနားဆင်ရမှာပါ။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလောအစီအစဉ်တွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အစိုးရတစ်ဖွဲ့စည်းပြီးစီးပွားရေးမူဝါဒတွေကိုချမှတ်ဆောင်ရွက်တဲ့နေရာမှာလက်ရှိအစိုးရထံကဘလို့သင်ခန်းစာတွေယူတင်တယ်လဲဆိုတာနဲ့ပတ်သက်လို့စီးပွားရေးတက္ကသိုလ်လက်ထောက်ကတိကဟောင်းဒေါက်တာကျော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ကိုအနေဒီရတော့ဟိုရေကောက်ဘွဲမှာအနိုင်ရပြီးတော့မကြခင်မှာအစိုးရဖွဲ့နိုင်ဖို့တေချာတလောက်ရှိသွားပြီပေါ့ဆရာရယ်ဆိုတော့အခုလက်အဲ့လိုအနေအထားမျိုးမှာလက်ရှိအစိုးရကနေပြီးတော့ဆောင်ရွက်နေတဲ့ဒီစီးပွားရေးမူဝါဒတွေနဲ့ပတ်သက်ပြီးတော့ပြုပြင်သင့်တဲ့အချက်တွေများရှိသလားဘာတွေများဖြစ်မလဲဆရာ
ပြုပြင်သင့်တဲ့အချက်ဆိုတာလေဒီ policy ကတော့အခုအနေဒီကနေပြီးတော့သူတို့ကပြင်ညာထားတဲ့ဟာဟိုသူတို့ခေါင်းစည်းပြီးတော့လေ၅အခုရှိတာပေါ့အဲ့ဒီမှာတော့ကျွန်တော်အမြင်ကတော့ဟိုစီးပွားရေးမှာတော့အကြောင်းလည်းမရှိဘူးလို့မြင်ပါတယ်။ဘာလို့လဲဆိုတော့ဟိုအရင်ဟိုပါတော့အစိုးရတောက်လျှောက်ကောက်ဆင်ပေါ်လာတာဟိုဟိုဒီလိုဝန်ဆောင်နေတဲ့ခင်မှာအဓိကအချက်တည်းက policy တိကျတဲ့ကိုပဲကျွန်တော်တို့ဒီ policy ကိုကောက်ဆင်ပေါ်တဲ့အပိုင်းမှာအားမရတာပေါ့။ဟို implementation အပိုင်းမှာလေဟိုဟိုအားမရလို့ဟိုဝန်ဆောင်နေရရင်ရလို့ခါကြတော့ကျွန်တော်ကတော့ policy ကတော့သိပြီးတော့အပြောင်းအလဲမရှိပါဘူး။အကောင့်တွေပေါ်တဲ့အတိုင်းပါလို့ပို့ပြီးတော့အချိန်ဝင်ပြီးတော့အကောင့်တွေပေါ်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ဆရာ။အဲ့လိုမျိုး policy အဖြစ်ဟိုပါပေါ့အဓိကကြော်ရိုး policy အဖြစ်သိပြီးတော့ဟိုပါပေါ့ပြုပြင်စရာဝေဖန်ထောက်ပြစရာမရှိဘူးဆိုပေမဲ့မရှိဘူးဆိုလို့ရှိရင်တခြားဘက်မှာဒီလက်ရှိအစိုးရကလှုပ်ဆောင်နေတဲ့ဒီအားတာတဲ့စီးပွားရေး policy တွေကဘာတွေများရှိမလဲဆရာဆိုလိုချင်တာကတော့နောင်တက်မဲ့အစိုးရအနေနဲ့ဒီအချက်တွေဒီချက်တွေကတော့အားတာတယ်ဒါတွေတော့ငါတို့ဦးစားပေးလုပ်တင်တယ်ဆိုတာမျိုးရှိနိုင်မလားဆရာ
အားတာတယ်ဆိုတာကျွန်တော်ကပြောလို့ပါပဲ policy ဘိုင်းမှာကတော့လေ policy ဆိုတာကတော့သူက level အမျိုးမျိုးရှိတာဟုတ်ကျွန်တော်ကဟို overall ပေါ့နော်ချုပ်ပြီးတော့ပြောရတယ်ဒီ macro policy ကတော့ကျွန်တော်ဒီနောက်ဆက်မှတ်ပြီးတော့ကောက်တဲ့ပုံလေးရဲ့ policy ရလဲကျွန်တော်နိုင်ငံကလုပ်ပြီးရဲ့ policy လဲဟိုကျွန်တော်ကတော့မာယွင်းနဲ့ policy ဆိုတာတော့ဟိုမရှိဘူးလို့ကျွန်တော်မြင်ပါတယ်အဲ့တော့အကောင့်တွေပေါ်လာတော့ကျွန်တော်ခုနပြောလို့ဘဝမှာဟိုအခု NLD ကကြီးညာထားတဲ့ကျွန်တော်ဘူဗန်ကိုလူလက်စာဆောင်ရတာပေါ့နော် independent control sign နဲ့ပတ်သက်လို့လဲဒါလုပ်မယ်ဆိုတာကျွန်တော်ကအဲ့ဒီဘောဘန်ဒီကြလူလက်ဆာဆောင်ရွက်ဖို့လိုတယ်ဆိုတာကဟိုနိုင်ငံကအဲထောက်ပြတာရောလက်ရှိဆိုတာအဲ့ဒါကိုလုပ်နေတာပဲသူတို့ကနဆိုလို့ပေါ့ဟိုဘလောက်တိုင်းတာဒီလူလက်ခွင့်ရှိတယ်လဲဆိုတဲ့အပိုင်းမှာကျွန်တော်ထင်တယ်ပြဿနာဖြစ်တာပေါ့နော်ဟိုအားမရဘူးပေါ့ဘောဘန်အနေနဲ့ monetary policy ချပြီးတော့လုပ်ရမယ်ဆိုလို့ရှိရင်ဥပမာကျွန်တော်ပြောအောင်လား monetary policy ဘိုင်းမှာလဲဟိုဥပမာ inflation တက်ပြတင်းလို့ပါလို့ကလက်ရှိအခြေအနေကလုံးလို့မရသေးတဲ့ခါကျတော့တော့ကျွန်တော်တို့ဒီအကွန်တောက်ခံမှုတွေလည်းဒီသဘောပဲလေအကွန်တောက်ခံတဲ့နေရာမှာကျွန်တော်တို့ကအခွန်ကြီးကြီးရောမရဘူးအဲဒါလို့ tax reform တွေနဲ့အကွန်လုံးကြီးချော့ချတယ်အကွန်ကိုဟုတ်လား base ကိုချက်ပြီးတော့နော် base အခြေခံကိုချက်ချက်လက်လက်လုပ်ပြီးတော့အဲလုံးချတယ်ဆိုရဲဒီစံနှုန်းတွေတန်းရတော့
ကျွန်တော်တို့လည်းမပြောင်းပါဘူးသူတို့လည်းအဲ့ဒါကိုအကောင့်ထဲပေါ်တဲ့အပိုင်းမှာတော့ကနဟိုအားမရတာပေါ့လေ
နောက်တစ်ခုကဆရာစောစောကဒီလက်ရှိအစိုးရအနေနဲ့လည်းသူကျွန်တော်တို့ကြည့်ရတဲ့လောက်ဆိုရင်တန်းနိုင်တဲ့လောက်စီးပွားရေးမူဝါဒတွေကိုသူတို့ချမှတ်ပြီးတော့အကောင့်ထဲပေါ်စောစောကဆရာပြောသလိုဒီအဲ့ဒီနေရာမှာဟိုအကောင့်ထဲဖော်ဆောင်မှုနေကိုတဲ့အတွက်ထောက်ပြစရာတွေဝေဖန်စရာတွေရှိလာတယ်ပေါ့နော်ဟိုအပြင်ကကြည့်တဲ့အခါမှာဆိုတော့အတွင်းထဲမှာတကယ်လုံနေတဲ့အစိုးရအနေနဲ့ကောဘလို့အခက်အခဲတွေနဲ့များရင်ဆိုင်နေရလို့အဲ့လိုမျိုးနေကွေးမှုရှိတယ်လို့ဟိုထင်စရာဖြစ်သွားတာလဲဆရာဆိုလိုချင်တာကတော့နောင်တက်မဲ့အစိုးရအနေနဲ့လည်းဒါမျိုးပြဿနာအရေးအခက်အခဲတွေရင်ဆိုင်ရတဲ့အခါမှာသူလည်းတစ်ခါပြန်ဝေဖန်ခံရမှာပဲအဲ့လိုဆိုတော့ဘလို့အခက်အခဲတွေများရှိနေလို့လဲနောင်တက်မဲ့အစိုးရအနေနဲ့အဲ့လိုအခက်အခဲတွေကိုဘလို့ရှောင်လွှဲနိုင်မလဲဟ
ိုအဓိကအခက်အခဲကတော့ကျွန်တော်တို့ကအတော့တွေပေါ်တဲ့နေရာမှာဟိုအစိုးရရဲ့ government ဟိုဘော capacity ပြီးတော့ဟိုသူရဲ့ဒီလုပ်ငန်းစောင့်ဆောင်ဒီတိုင်းမှာဟိုအားနေတာပေါ့နော်အဲ့ဒါလည်းကျွန်တော်တို့ကခုနပြောပါတော့ရေကောက်ပွဲနဲ့ကျွန်တော်တို့ကကျွန်တော်ရဲ့ဒီအားလုံးဝိုင်းပြီးတော့တကဘာတို့ကဝိုင်းပြီးပြောကြတယ်လို့မြန်မာနေဘူးပေါ့ဗျာကျွန်တော်ရဲ့ဖန်စီခြင်းကဒီမိုကရက်တစ်ဖန်စီခြင်းကကျွန်တော်တို့ကဘယ်နဲ့မှလည်းမတူအောင်ဟိုစုပေါ့ဗျာချုံချောမှုမှုနဲ့တောင်းလဲကြရတာဟိုတောင်းလဲလာရတဲ့အခါကျတော့ကျွန်တော်ကဘာနဲ့ဥပမာပြုလဲဆိုတော့အဲ့တော့အဲ့လိုဖြစ်ပြီးတော့တိောက်တာမဟုတ်ဘဲနဲ့သူ့ကိုလိုရတဲ့ခါကျတော့တချို့အပိုင်းတွေကမပြင်းဟိုမပြင်းနိုင်တာကြီးများပြီးတော့သူ့ရန်နေရတယ်မှာအဲ့တော့အခုလက်ရှိနောက်ထပ်တက်လာမယ့်အစိုးရအနေနဲ့ကြတော့သူကဘူးတနင်္ဂနွေလောကလည်းဘယ်လိုခေါ်မလဲတကယ်နဲ့ခဲပေါ့ဗျာခန္ဓာဟလာပြင်းပြစွာနဲ့အကြောင်းမြင်နေကြောင်းမြင်နေဆိုတော့ကြောင်းမြင်နေဆိုတော့အဲ့ဒီဟိုပါပေါ့အဲ့ဒီအစီအကုန်ကကျွန်တော်ထင်ပါတယ်မောင်းနေအားဖြစ်တော့မို့မူမန်တန်လို့ဖြစ်ပြီးတော့ဒီကခုနပြောလို့ပေါ့ဟိုပို့ပြီးတော့ဟိုအစိုးရဘုံမှာဟိုယုံကြည်မှုပုံရှိနေအစိုးရရဲ့ဟလာဟိုအဲ့ဒါအရေးကြီးဆုံးပဲလေယုံကြည်မှုစာကိုကျွန်တော်ပြောနေကြပေါ့ဗျာဆက်ပေါ့ဆိုရှယ်ကက်ပီတယ်ပေါ့အဲ့ဒီဆိုရှယ်ကက်ပီတယ်ကကျွန်တော်အားကောင်းလာမယ်ထင်ပါတယ်အဲ့ဒါဆိုရင်ကျွန်တော်ကရန်ပြားအစိုးရရန်ပြားမှာလည်းကျွန်တော်ကပြည်ကောင်းလမ်းမှုတွေကိုပို့ပြီးတော့ကျန်တာမြင်တာနဲ့တိတာအောင်ပြောင်းလဲနိုင်မယ်ထင်ပါတယ်နောက်ဒီလိုရဲ့နိုင်ငံမှုကလည်းပို့ပြီးတော့များဟောပေါ့နော်ဟိုကိုစိတ်တိုင်းကြဟိုကိုရွေးချယ်တဲ့အစိုးရဖြစ်လာပြီးဖြစ်တဲ့အတွက်အစိုးရဘက်ကယုံကြည်မှုကပုံများလာပြီးတော့အကောင့်တွေပေါ်လာပြီးမှကျွန်တော်လည်းပို့ပြီးတော့ဟိုတက်တက်လက်လက်ပေါ့နော်လုတ်ထုတ်နိုင်ပြီမယ်လို့ကျွန်တော်ကအဲ့လိုမျှဝေနေတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီအကောင့်ထဲဖော်ဆောင်မှုတွေစီမံကိန်းတွေအကောင့်ထဲဖော်တဲ့နေရာမှာအဲ့လိုမျိုးရည်မှန်းချက်တိုင်းဟိုသတ်မှတ်ထားတဲ့ဟိုပေါ့အချိန်အတိုင်းအတာအတိုင်းမြန်မြန်ဆန်ဆန်ပြီးမြောက်ဖို့ဟာလေဒီအဲ့ဒီစီမံကိန်းတွေကိုအကောင့်ထဲဖော်တဲ့သူတွေအဲ့ဒီအကောင့်ထဲဖော်တဲ့နေရာမှာမှန်ကန်တဲ့လူတွေကိုရွေးချယ်နိုင်ဖို့လည်းလိုမယ်ထင်တယ်နော်ဆရာအဲ့ဒီအချက်ကိုလည်းသတိထားသင့်တယ်ထင်တယ်
မှန်ကန်တဲ့လူတွေရွေးချယ်ဖို့ဆိုတာတော့ပြောချင်ပါတယ်ဒီ policy ကိုအကောင့်ထဲဖော်တဲ့အခါမှာတော့ policy ကိုအကောင့်ထဲဖော်တဲ့တိုင်းရတော့ကျွန်တော်ဘုံနေပြောရင်တော့ဗျာpolicy နဲ့ administration က policy ထားတဲ့လူကဆက်ပြီးတော့စတဲ့ policy ကိုအကောင့်ထဲပေါ်တဲ့ administration ကျွန်တော်တို့ public administration ပေါ့အဲ့ဒီပိုင်းမှာကဘယ်နဲ့ဆိုလို့ပေါ့ဟိုအားနည်းရပို့ပြီးတော့များတာပေါ့နော်အဲ့ဒါကြတော့အဲ့ဒီအားကြီးအားကောင်းဖို့ကခုနဒီမနီယာမှာဆိုတော့ဒီနေ့ဒီမနီယာမှာပြလာတဲ့အခိုက်အကျောက်ကတော့လေအဲ့တော့ခုလည်းဒီရဲ့ပို့ပြီးတော့မှန်တဲ့လူရေးတဲ့ရင်းနိုင်တော့ပေါ့ဗျာအဲ့ဒါတော့ကျွန်တော်တို့ကမမြင်ရဘူးလေအတိအကျဆိုတော့
ကိုယ်စော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းစီစဉ်နဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါရှင်မဆုမျက်မုံကစီစဉ်တင်ဆက်ထားပါတယ်
အင်္ဂလိပ်ဘာသာအပါအဝင်ကမ္ဘာပေါ်မှာအဓိကပြောနေကြတဲ့ဘာသာစကားတွေရဲ့စကားလုံးအဓိပ္ပာယ်တွေကိုလေ့လာပြုစုအဓိပ္ပာယ်ဖွင့်ပေးနေတဲ့ Oxford Dictionaries က22တိုင်းလူတွေအသုံးအများဆုံးစကားလုံးတစ်လုံးကိုရွေးချယ်မှတ်တမ်းတင်လေးရှိပါတယ်။အခု2015ခုနှစ်အတွက်ကိုတော့ Oxford Dictionaries ကစကားလုံးမဟုတ်ဘဲရုပ်ပုံလေးတစ်ခုကိုထူးထူးခြားခြားရွေးချယ်ခဲ့ပါတယ်။လက်ကင်ဖုန်းသုံးကြသူတိုင်းချက်တင်လှုပ်ဖူးကြသူတိုင်းသိကြတဲ့အဝါရောင်မျက်နှာအမှုအရာမျိုးစုံရှိတဲ့ emoji ပုံလေးတွေကမှမျက်ရည်ထွက်အောင်လို့ရည်နေတဲ့ emoji ရုပ်ပုံလေးကိုရွှေ့ခဲ့တာဖြစ်ပါတယ်။2015ခုနှစ်ထဲကိုပြန်ကြည့်မယ်ဆိုရင်လူတွေတယောက်နဲ့တယောက်အပြန်အလှန်စာရေးဆက်သွယ်စကားပြောကြတဲ့အခါမှာ
အတော့အများဆုံးကစကားလုံးတွေမဟုတ်တော့ဘဲ emoji ရုပ်ကလေးတွေဖြစ်နေတာတွေ့ရတယ်လို့ Oxford Dictionary ရဲ့ဥက္ကဋ္ဌ Casper Grathwall ကရှင်းပြပါတယ်21ရာစု digital နီးနဲ့အပြန်အလှန်ဆက်သွယ်ကြတဲ့ခေတ်ကြီးမှာအင်္ဂလိပ်ဘာသာစကားတွေမလုံလောက်တော့ဘဲပြုံးနေ၊ရီးနေ၊ငိုနေတဲ့ပုံမျိုးစုံနဲ့ emoji ရုပ်လေးတွေကလည်းအရေးပါလာတယ်လို့သူကဆိုပါတယ်ဘာသာစကားအတားအဆီးမလိုပဲကိုယ့်ရဲ့ခံစားချက်ကိုလျှက်တစ်ပြက်ဖော်ပြနိုင်တဲ့ emoji ရုပ်ပုံလေးတွေကမျက်ရည်ထွက်အောင်လို့ရည်နေတဲ့ emoji ပုံကို2015ခုနှစ်ရဲ့စကားလုံးအဖြစ်ရွေးချယ်ရတာကလူတွေအသုံးအများဆုံးမှုဖြစ်တယ်လို့ Oxford Dictionaries ကပြောကြားခဲ့ပါတယ်။နှစ်တိုင်းစကားလုံးတွေကိုရွေးချယ်လာတဲ့အစဉ်အလာကိုဖြတ်ပြီးတော့ရုပ်ပုံကိုရွေးချယ်လိုက်လို့ဝေဖန်မှုတွေလည်းရှိပါတယ်။တစ်ချိန်တည်းမှာပဲ emoji ရုပ်လေးတွေကလူတွေတယောက်နဲ့တယောက်ကြားဆက်သွယ်ရေးမှာမရှိမဖြစ်ပါဝင်နေကြတာကိုလည်းဘယ်သူမှမငြင်းနိုင်ကြပါဘူး။ဝါရှင်တန်မြို့တော်မှာရှိတဲ့အမေရိကန်တက္ကသိုလ်မှာတက်နေတဲ့တက္ကသိုလ်ကျောင်းသားကိုတန်းထွတ်အောင်ကဒါဟာခေတ်ရဲ့လိုအပ်ချက်နဲ့အညီရွေးချယ်တာဖြစ်တယ်လို့မြင်ပါတယ်
။ emoji ဆိုတဲ့စကားလုံးကတမင်ရိုးကျအင်္ဂလိပ်စကားလုံးမဟုတ်တဲ့ခါကျတော့ဒါ Oxford Dictionary ကရွေးလိုက်တယ်ဆိုတော့ဒါပါပြလိုက်လဲဆိုတော့ Oxford Dictionary ဒီခေတ်နဲ့အညီပြောင်းလိုက်နေတယ်ဆိုတာပြသလိုက်တာပဲ
။မျက်ရည်ထွက်အောင်လို့ရည်နေတဲ့ emoji ပုံလေးက2015ခုနှစ်ရဲ့ကျင်းဝတ်စိတ်နေစိတ်ထားစိတ်ကိုလွှမ်းမိုးနိုင်စွမ်းဆိုတဲ့အချက်တွေကိုထင်ရှားနေတဲ့အတွက်ရွေးချယ်ရတာဖြစ်တယ်လို့Oxford Dictionaries ကပြောပါတယ် UK ထုတ် Guardian သတင်းစာကြီးရဲ့အပြောအရကမ္ဘာတစ်ဝှမ်းမှာနှိမ့်စင်အပြန်အလှန်ပို့နေကြတဲ့ emoji ပုံပေါင်းကသန်း 6,000 လောက်ရှိပါတယ်အဲ့ဒီထဲမှာပါရာသေးကြတဲ့သူတယောက်ကတော့သောတာရှင်တွေကို American သုံးအင်္ဂလိပ်စာတွေသင်ပေးနေတဲ့မတ်ကြီးမုံပါ
သူတို့ပြောတဲ့ဟာတွေကအလုံးအမှန်ပါပဲလို့ဒီမုံကလက်ခံတယ်ဘာဖြစ်လို့ဆိုတော့ဒီမုံဆိုရင်လည်း emoji အများကြီးသုံးတယ်လေတကယ်ချင်းတယောက်ဒီမုံ text message ပို့ရင်ဒီ emoji နဲ့ပဲဒီမုံကပြန်ပို့လိုက်တယ်ဘာဖြစ်လို့ဆိုတော့မရေးချင်ဘူးမှာဒီမှာအိုးငါအရင်ရည်နေတယ်ဒါမှမဟုတ်ငါပြောလိုက်တာအဲ့ဒါဒီအလုံးရေးလိုက်ရင်အရင်ကြာတယ်လေအဲ့တော့ဒီမှာရည်တဲ့ emoji လေးပို့လိုက်ဟိုစိတ်တိုတဲ့ emoji လေးပို့လိုက်ဆိုရင်အလုံးကအတိတ်ပဲပေါ့နောက်တစ်ခုကဒီ emoji လေးကတငယ်ချင်းလေးနဲ့ပေါ့ပြောချင်အဲ့ဒါလေးတွေနဲ့ပဲပို့လိုက်ရင်အဲ့ဒါအလုံးကအဆင်ပြေတာ
ဆိုကျေးမွန်တို့တငယ်ချင်းနေကြရမှာပေါ့နော်အခုလိုမျိုးတယောက်နဲ့တယောက် text message အပြန်အလှန်ပို့တဲ့တငယ်ချင်းနေကြမှာကောဒီလိုမျိုး emoji character လေးတွေသုံးတာဘလောက်များများသုံးကြတာတွေ့ရလဲရှင
့်အော်အများတမဲသုံးတယ်မှာ for example နော်ခဏလေးငါပဲကျေးမွန်တငယ်ချင်းကကျေးမွန်ကိုဟိုစာ text message ပို့လိုက်တယ် hey ဟိုစာအလုံးကဒီတော့မယ် lunch ဒီမှာသွားစားမယ် dinner ဒီမှာသွားစားစားမယ်ညစာလာသွားစားမယ်နင်ဟိုစလာခဲ့ပါလားတဲ့သူကမေးတာဒါပေမဲ့ကျင်းမကတော့ပြန်ပြောလိုက်တယ် text message မှာ oh ကျင်းမမနေ့လေးဟိုစနောက်ကျနေပြီ late ဖြစ်နေပြီလို့ပြန်ပို့လိုက်တာသူကတော့ကျင်းမမစူဘာမပြောဘူးသူကအဲ့ emoji လေးငိုတဲ့ရည်တဲ့ emoji လေးကိုပဲသူပို့လိုက်တာကျင်းမကလည်းအဲ့အစ်ဒီပဲပေါက်ပြီးသူကยีเลยีนี่นะปะเพซัวทีมอเมริกันเอาจ้าโลตรัวอะห่าโอပြောจินาดีดับบงเลโอပြလိုက်อาลองอ่ะสีบี
ဂျပန်နိုင်ငံမှာလွန်ခဲ့တဲ့အနှစ်20လောက်ထဲကစပေါ်ခဲ့တဲ့ emoji ပုံလေးတွေကကမ္ဘာတစ်ဝှမ်းမှာတော့သိပ်မကြားခင်နှစ်တွေတုန်းကမှကြဲကြဲပြန့်ပြန့်သုံးလာကြတာဖြစ်ပါတယ်အထူးသဖြင့်ဒီလက်ကင်ဖုန်းနဲ့ text message ပို့ကြသူတွေကကိုပြောနေတဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့လိုရင်းတိုရှင်းပုံဖော်နိုင်တာမို့ emoji ပုံတွေကိုစာသားတွေထဲမှာထည့်ပြီးတော့အသုံးများလာကြတာဖြစ်ပါတယ်
text message ပို့ရခါကျရင်ဥဒါပို့နေရရုပ်ကမမြင်တော့ emoji လေးထည့်လိုက်ရုံနဲ့ကိုဒီဘလောက်တိပြောနေတဲ့အကြောင်းအရာကိုစိတ်ဝင်စားမှုရှိလဲဆိုတာရဲ့နောက်ပြီးကိုဒီဒေါတာနဲ့ပြောနေရလားပြုံးပြီးပြောနေရလားဆိုတာသိနိုင်တဲ့အတွက်သုံးဖြစ်တယ်အဓိကစကားလုံးနဲ့အရှိရောအဲ့လိုတစ်လုံးနဲ့ဒီလို emoji လေးတစ်ခုလေးပေးလိုက်ရုံနဲ့ပြောနိုင်တယ်ဆိုတော့အဓိကတော့အချိန်ကုန်တတ်တာလေလက်မအားရင်လည်း emoji လေးတစ်ခုလေးလက်သက်ဖက်လေးနဲ့ရွေးလို့ရတော့အဆင်ပြေတယ်နောက်တစ်ခုတချို့ဆိုရင်ဒီ attack လို့ကြောင်းနေကြောင်းနိုင်ဆိုရင်သူတို့အလုပ်ရှင်နေနေတော့ဒီမိစကားပြောတဲ့ခါကျရင် emoji လေးတွေတုံးတယ်အဲ့တော့တော်တော်အသုံးများတယ
်လက်ရှိမှာ emoji ရုပ်ပုံပေါင်း1200ကျော်ရှိပါတယ်ဂျပန်ကနာမည်ကြီးဆက်သွယ်ရေးဒိုကိုမိုကုမ္ပဏီကဝန်ထမ်းတယောက်ကသူတို့ကုမ္ပဏီကလူငယ်တွေကိုပို့ပြီးတော့ဆွဲဆောင်နိုင်အောင်လို့ခံစားချက်ကိုပေါ်လွင်စေမဲ့ကာတွန်းသရုပ်ပြပုံလေးတွေကို1995မှာစထွင်ရာကနေပြီးတော့ emoji ပုံတွေဖြစ်လာခဲ့တာပါအခုတော့လူတွေရဲ့လက်ရှိစိတ်ခံစားချက်ပေါ်လိုက်ပြီးတော့ emoji ပုံတွေရွေးလို့ရအောင် smart လက်ကင်ဖုန်းတွေရဲ့ keyboard တွေထဲမှာ emoji ရုပ်ပုံရှာနေချီကိုထည့်ပေးလာကြပါတယ်။ emoji ပုံတွေကိုရှာနေစရာမလိုပဲတန်းပြီးတော့ရိုက်နိုင်အောင်လို့လက်ခလုတ်တွေပေါ်မှာပုံစံမျိုးစုံပါတဲ့ emoji keyboard ကိုလည်းအခု2015 November လထဲမှာပဲအမေရိကန်မှာစပြီးတော့ရောင်းချခဲ့ပါတယ်။မျက်နှာအမှုအရာတွေမကအစားအသောက်ရာသီဥတုစသဖြင့်အခြေအနေမျိုးစုံအတွက်ကို emoji ရုပ်ပုံတွေရှိနေတော့အဲ့ဒါတွေအားလုံးကတကယ်ပဲအသုံးဝင်ပါရဲ့လား
အဲ့လိုများတာတော့ကောင်းပါလေများများရွေးချယ်မှုရှိတာပေါ့ဒါပေမဲ့
တခါကျရင်တိတ်များလို့တော့ဘာတော့မှမလဲဟိုမသိတော့တာတခါကျရင် emoji ဆိုတာလေးနှိပ်လိုက်အဲစာမျက်နှာတမျက်နှာနဲ့တော့မကတော့စာမျက်နှာအများကြီးလှမ်းနေရတော့ဘာရွေးလို့ရွေးရမလဲမသိတော့အဲ့လိုချင်းမျိုးဖြစ်သွားတော့လေတိတ်များရင်လည်းမကောင်းဘူးဗျ
ထောင်ထဲချီရှိနေတဲ့ရုပ်ပုံလေးတွေကမှ Oxford Dictionaries ကတော့ကမ္ဘာပေါ်မှာလူသုံးအများဆုံး Tears of Joy ဝမ်းသာလွန်းလို့မျက်ရည်များအောင်လဲတဲ့ဆိုတဲ့ emoji လေးကိုရွေးချယ်လိုက်တာပါကမ္ဘာအနှက်မှာရှိနေကြတဲ့လူတွေအချင်းချင်းကြား Digital နည်းပညာနဲ့ဆက်သွယ်နိုင်ကြတဲ့ခေတ်ကြီးမှာသကလုံးမဟုတ်တဲ့ emoji ရုပ်ပုံရဲ့အသုံးဝင်မှုကို Oxford Dictionaries ကတော့မှမှတ်တမ်းတင်လိုက်ရပြီလို့ပြောရမှာပါရှင်
အဆုံမြတ်မွန်စီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါရရှင် VOA ကနေတင်လာနေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအနုပညာလောကကသတင်းတူတူထထွားတွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ဆက်ထားပါရရှင်
လာပါခနသရရှင်ပေါင်စိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းအောင်သတင်းလွှာမှာတော့ဟောလိဝုဒ်တယောက်ဆောင်ချာလီရှင်းဟာသူ့မှာ HIV ရောဂါပိုးကူးစက်နေကြောင်းဝန်ခံပြောကြားလိုက်ပါတယ်တိတန်ရှင် Adele ရဲ့ကွန်ဆတ်ကိုဟောလိဝုဒ်ကနာမည်ကြီးအကျော်မော်တွေနဲ့နိုင်ငံရေးသမားတွေကြီးစုအားပေးခဲ့ကြပါတယ်ဒီအကြောင်းနဲ့အပါအဝင်ကမ္ဘာတစ်လွှာကထင်ရှားကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထော်တာတွေကိုတင်ပြပေးသွားမှာပါTwo and a half man ရုပ်တံ CD ရဲ့တယောက်ဆောင်ဟောင်းလေးဖြစ်နာမည်ကြီးဟောလိဝုဒ်တယောက်ဆောင်မင်းသားလေးဖြစ်တဲ့ Charlie Sheen ဟာသူ့မှာ HIV ရောဂါပိုးကူးစက်နေတဲ့အကြောင်းဝန်ခံပြောကြားလိုက်ပါတယ
် I'm here to admit that I am in fact HIV positive and I
နိုဝင်ဘာလ18ရက်နေ့က MBC ရုပ်မြင်သံကြားဌာနရဲ့ Today အစီအစဉ်နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းအသက်50အရွယ်မင်းသား Charlie Sheen ကAIDS ယောဂဖြစ်စေနိုင်တဲ့ HIV ယောဂပိုးသူ့မှာကူးစက်နေပြီလို့ဝန်ခံပြောကြားလိုက်တာပါသူ့အနေနဲ့ယောဂပိုးကူးစက်နေမှန်းတည်တည်ချင်းဆေးတွေကိုအပြင်းထန်တောက်လာတဲ့အတွက်အခုအချိန်မှာကျန်းမာနေတာလို့သူကပြောပါတယ်သူ့မှာ HIV ကူးစက်နေကြောင်းသိပြီးတဲ့နောက်မှာအကာအကွယ်မရှိတဲ့လိင်ဆက်ဆံမှုနှစ်ကြိမ်ပြုလုပ်ခဲ့ကြောင်းဒါပေမဲ့သူ့နဲ့လိင်ဆက်ဆံသူအမျိုးသမီးနှစ်ဦးစလုံးကိုသူ့အခြေအနေကိုကြိုတင်ပြောပြခဲ့တယ်လို့သူ့ရဲ့ဆရာဝန်တွေကအဲ့ဒီအမျိုးသမီးနှစ်ဦးကိုကြည့်ရှုစောင့်ရှောက်ပေးနေကြောင်း Charlie Sheen ကပြောပါတယ်ငွေညစ်တဲ့သဘောနဲ့သူ့ကိုအချိန်ချင်းလာတရားဆွဲကြတာတွေကိုဟန်တာလိုတဲ့အနေနဲ့အခုလိုလူသိရှင်ကြားထွက်ပြောခြင်းဖြစ်တယ်လို့ချာလီရှင်းကပြောပါတယ်အစောပိုင်းကသူ့မှာ HIV ကူးစက်နေတဲ့အကြောင်းအပြင်ကိုမပြောဖို့နှုတ်ပိတ်ခအနေနဲ့အခုအချိန်ထိဒေါ်လာ10တန်းလောက်အကုန်ကျခံခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်အခု Today အစီအစဉ်နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းပြီးတာနဲ့ပိုက်ဆံတောင်းတဲ့သူတွေကိုပေးတော့မှာမဟုတ်ဘူးလို့သူကပြောပါတယ်ဖခင်ဖြစ်သူဟောလိဝုဒ်မင်းသားကြီးမာတင်ရှင်းကလည်းသူ့အနေနဲ့ Charlie Sheen လောက်တတ်တည်ရှိနေတယ်ဆိုပြီး Charlie Sheen အခုလိုဝန်ခံပြောကြားလိုက်တဲ့အပေါ်ချီကျူးပြောဆိုပါတယ် Hey y'all it's Fred I got to tell you something Oh yeah I want အခုသတင်းပတ်အတွင်းအထူးကြဆုံးဂီတသတင်းတစ်ပုဒ်ကတော့အင်္ဂလန်နိုင်ငံကကမ္ဘာကျော်တေးသံရှင် Adele ကနိုဝင်ဘာလ18ရက်နေ့မှာနယူးယောက်မြို့ကနာမည်ကြီး Radio City Hall မှာကွန်ဆတ်ပွဲကျင်းပခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံကသတင်းတွေမှာဖော်ပြကြသလိုပဲအဒဲကိုလူတိုင်းချစ်ကြတယ်ဆိုတဲ့အတိုင်းဟောလိဝုဒ်ကနာမည်ကြီးတယောက်ဆောင်တွေကမ္ဘာကျော်ဂီတပညာရှင်တွေအပြင်စီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံသမားတွေအစုံအလုံးအဲ့ဒီကွန်ဆတ်ပွဲကိုကြီးစုအားပေးခဲ့ကြတာပါတေးသံရှင်တယောက်ဆောင်ဆလီနာဂိုမက်စ်ကတော့သူဟာအဒဲရဲ့ပေးသက်တူဖြစ်တယ်လို့အဒဲကိုမကြိုက်တဲ့သူမတွေ့ဘူးလို့ကွန်ဆတ်လာကြည့်ရင်းပြောကြခဲ့ပါတယ်
I don't think I've met someone who's not an Adele fan to be honest how can you not be
Adele ကွန်ဆတ်ကိုဟောလိဝုဒ်ကဝိုင်းရင်တခြားတယောက်ဆောင်တွေဖြစ်ကြတဲ့ Matthew McConaughey Bill Murray တို့အပြင်တေးသံရှင် Christina Aguilera Sharon Osbourne နဲ့ Kelly Osbourne တို့တာအမီတို့အပြင် Republican Party ကိုစားပြုသမ္မတလောင်းအဖြစ်ဝင်ရောက်အရွေးခံရဖို့ကြိုးစားနေတဲ့ဘီလီယံနာတထေးကြီး Donald Trump တို့လည်းတက်ရောက်အားပေးခဲ့ကြတာဖြစ်ပါတယ်ဟောလိဝုဒ်တယောက်ဆောင် Jennifer Lawrence ဟာအခုနှစ်အတွက်ဝင်ငွေအများဆုံးရရှိတဲ့တယောက်ဆောင်အဖြစ်ဒုတိယအကြိမ်မြောက်ဇက်တိုက်နံပါတ်1နေရာကိုရရှိလိုက်ပြန်ပါပြီ။အသက်25နှစ်အရွယ် Jennifer Lawrence ဟာ Silver Linings Playbook ဇာတ်ကားနဲ့ Oscar ဆုရရှိခဲ့သူဖြစ်ပြီးသူမအဓိကပါဝင်တယောက်ဆောင်ထားတဲ့ Hunger Games ရုပ်ရှင်ဇာတ်လမ်းတွဲဟာလည်းလူကြိုက်များအောင်မြင်တဲ့ဇာတ်လမ်းတွဲတစ်ခုဖြစ်ပြီးသူမနဲ့ခေတ်ပြိုင်တယောက်ဆောင်နေကြတဲ့မှာအအောင်မြင်ဆုံးတယောက်ဆောင်အဖြစ်အများစုကသတ်မှတ်ထားကြတာဖြစ်ပါတယ်။မနစ်ကဝင်ငွေဒေါ်လာ52တန်ရရှိခဲ့တဲ့ Jennifer Lawrence ဟာတနစ်စာအတွက်ဝင်ငွေအများဆုံးတရုတ်ဆောင်အမျိုးသမီးအဖြစ် Forbes ငွေကြေးမဂ္ဂဇင်းကြီးမှာဖော်ပြထားတာဖြစ်ပါတယ်။အရင်ကထိတ်တန်းငွေကြေးအများဆုံးရရှိခဲ့တဲ့ Angelina Jolie နဲ့ Brad Pitt တို့နှစ်ဦးကတော့ထိတ်တန်း10ဦးစီးရင်ကနေပြုတ်ကျသွားပြီး Jurassic World ရုပ်ရှင်ကားတွေကတယောက်ဆောင် Chris Pratt တယောက်လဲထိတ်တန့်ဝင်ွေအများဆုံးရရှိတဲ့မင်းသားစီးရင်ဝင်သွားခဲ့ပါတယ်။2014ခုနှစ်တုန်းကနံပါတ်6နေရာမှာရှိခဲ့တဲ့ Angelina Jolie ဟာအခုနှစ်မှာနံပါတ်18ကိုပြုတ်ကျသွားပြီးခင်မွန်းတဲ့ Brad Pitt ကတော့မိနစ်2014ခုနှစ်ကနံပါတ်9နေရာမှာရှိခဲ့ရာကဇနီးဖြစ်သူရဲ့နောက်မှာကတ်လိုက်ပြီးနံပါတ်18ကိုရောက်သွားခဲ့ပါတယ်ခင်ဗျ။အင်္ဂလန်နိုင်ငံကကမ္ဘာကျော်ဘောလုံးသမားဒေးဗစ်ဘက်ခမ်ဟာအခုနှစ်အတွက် People Magazine ကသတ်မှတ်တဲ့ Sexiest Man Alive ဆွဲမဲ့ဖွယ်အကောင်းဆုံးအမျိုးသားအဖြစ်ရွေးချယ်သတ်မှတ်ခံရပါတယ်။ Pop ဆိုတော့လည်းဖြစ် Fashion Design ပညာရှင်လည်းဖြစ်တဲ့ Victoria Beckham ရဲ့ခင်မွန်းဖြစ်သူ David Beckham ဟာသူ့ရဲ့ရုပ်ရည်နဲ့ခန္ဓာကိုယ်အချိုးအစားကျနာတောင့်တမှုတွေကြောင့် Pepsi Adidas စတဲ့ကမ္ဘာကျော်ကုမ္ပဏီကြီးတွေအတွက်ကြော်ညာသေးဆောင်ဖြစ်တဲ့အပြင် Giorgio Armani အတွင်းကဘောင်းမီကိုကြော်ညာပေးသူလည်းဖြစ်ပါတယ်။အင်္ဂလန်နိုင်ငံကမန်ယူအသင်းနဲ့အမေရိကန်နိုင်ငံက LA Galaxy ဘောလုံးအသင်းတွေမှာကစားခဲ့တဲ့ David Beckham ဟာလွန်ခဲ့တဲ့နှစ်နှစ်ကျော်ကတည်းကဘောလုံးလောကကနေအနားယူသွားခဲ့တာဖြစ်ပါတယ်။သူ့အနေနဲ့ခန္ဓာကိုယ်တောင့်တင်းခိုင်မာပြီးကျန်းမာတန်ဆွမ်းအောင်အထူးအထွေအားကစားတွေပုံမှန်လှုပ်ဆောင်ခြင်းမရှိဘဲရန်ဖန်ရန်ခါအားကစားလုပ်တာလောက်ပဲရှိပြီးကလေးထိရတဲ့အလုပ်ကလည်းသူ့ကိုကျန်းမာတန်ဆွမ်းစေတယ်လို့ပြောပါတယ်ခင်ဗျာ။ဒီတက်တန့်အောင်သတင်းလွှာအစီအစဉ်ကို Radio မှာအပတ်စဉ်တင်းလာညပိုင်းမှာထုတ်လွှင့်ပေးနေပါတယ်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်စုံကြည့်ချင်တဲ့ဆိုရင်တော့ရုပ်မြင်သံကြားမှာထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook အင်တာနက်ဆက်မြနာတွေပေါ်မှာကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။ပျော်ရွှင်ပွဲကောင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။
အနုပညာလောကကသတင်းတူတူထထွားတွေကိုစူးစီးတင်ဆက်ထားတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုကိုဇော်ဝင်းလိုင်ကတင်ဆက်တော်တာပါရှင်။ခုတော့သူယုံကြည်ရာကဏ္ဍကိုတင်ပြပါမယ်။ခုတစ်ပတ်အစီအစဉ်မှာတော့ဒီမိုကရေစီအနှစ်သာရနဲ့လူ့အဖွဲ့အစည်းကြီးတွေရဲ့စုပေါင်းတာဝန်ယူဆုံးဖြတ်မှုအခမ်းအနားတွေနဲ့ပတ်သက်ပြီးလွတ်လပ်စွာတွေးခေါ်သူများအဖွဲ့ကအမတ်တိန်နီဦးကသူယုံကြည်ရာကိုပြောပြထားပါတယ်ရှင်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါဗျာ။ဒီ
မနေ့ကမှာပေါ့နော်။ကိုကြီးကိုနန်းနေနေရတယ်ကိုကြီးကိုကိုသူနေနေရတယ်ဆိုတာဟုတ်ခုစီဆက်စုံကြီးရတယ်ပေါ့နော်နန်းနေလေးကြီးနန်းတော်ယူပဲကြည့်ဆိုတော့ဒါတစ်ဖက်ကကြည့်ရင်တော့ဒီတမိုင်းစင်လာတွေကိုပြသနိုင်တဲ့အတွက်ခုံကြီးကကောင်းတော်လေတစ်ဖက်မှာကြည့်လို့ရှိတာငုံသူတွေရှိနေတယ်ဒီငုံသူတွေဟာဟိုကိုယ့်ရဲ့ပုံမှာအရှင်သခင်ဒီဦးကိုယုံကြည်အား900တူဦးရှိမှပဲဟိုလုံခြုံစိတ်ချရတော့မယ်ဆိုရစိတ်ညီထားမျိုးတွေဖြစ်တယ်ဒါအင်ဂျင်ဝမ်းနေစရာကောင်းတယ်အဲ့ရလေးနဲ့ကြီးပြင်းလာတယ်။တခါလွတ်လပ်ရေးကြိုးပမ်းကြတယ်။လွတ်လပ်ရေးကြိုးပမ်းတော့လေမြန်မာနိုင်ငံရဲ့ပထဝီအမျိုးသားကွာခြားမှုအပေါ်မှာဟိုနေထိုင်ကြတဲ့လူအမျိုးမျိုးပေါ့နော်။လူမျိုးအမျိုးမျိုးရှိတယ်။လူတန်းစားလူတို့လူတန်းစားအမျိုးမျိုးရှိတယ်။ကိုယ်ကိုယ်ရဲ့ကြီးရအမျိုးမျိုးရှိတယ်။ဒီလူတွေဟာဒါဟာငါတို့ရဲ့ပထဝီအပေါ်မှာရှိတဲ့မြန်မာနိုင်ငံဖြစ်တယ်။နိုင်ငံရဲ့လွတ်လပ်ရေးကိုငါတို့အတူတူစ조사ရမယ်။ငါတို့ပြည်မဟုတ်တဲ့တခြားသောပြည်ရင်ကလာအုပ်ချုပ်တာကိုလက်မခံဘူးဆိုတော့စိတ်နဲ့တော်နိုင်တယ်ဆိုတော့လွတ်လပ်ရေးကြိုးပမ်းတယ်လို့ပြောတော့လေတစ်ဖက်မှာဘင်းကြီးဆိုတာအရှင်ဆိုတာကိုမျှော်မှန်းတဲ့အငုံစိတ်ကဆက်ပြီးပါလာနေတယ်တခြားလွတ်လပ်ရေးကြိုးပမ်းရဲ့နောက်ကနိုင်ငံရေးခွင့်ပြုမှုနိုင်ငံရေးတိုးတက်မှုနဲ့အတူလို့မြန်မာနိုင်ငံရဲ့နိုင်ငံရေးအခွင့်အရေးတွေအများကြီးပြောင်းလဲသွားတယ်ပြည်ရင်စစ်တွေဖြစ်ကြတယ်ပေါ့နော်အဲ့မှာခါလေစစ်တပ်ကအာဏာသိမ်းလိုက်တယ်စစ်တပ်အုပ်ချုပ်ရေးလုပ်တယ်လုပ်တဲ့ချိန်မှာလည်းပဲစစ်တပ်ရဲ့အုပ်ချုပ်ခံနေရတဲ့ PD ရဲ့မှာလည်းခုနကအငုံသိပ်ပေါ်မှာပဲတက်ပြီးတော့ကြီးထွားလာခဲ့တယ်ဆိုတော့မြန်မာနိုင်ငံရဲ့ခေါင်းဆောင်မှုကိုအစီလိုက်ရင်တူဦးကောင်းတယောက်ကောင်းပေါ်မှာမိခိုးရဲ့ခေါင်းဆောင်မှု practice တွေရှိလာခဲ့တယ်အပင်းဖွဲ့နဲ့ဟိုဥဆောင်နဲ့ team leadership ကိုဥဆောင်နဲ့အောက်ဆုံးလိုက်ခေါင်းဆောင်နဲ့ခေါင်းဆောင်မှု practice ကမရှိတဲ့လောက်ရှိခဲ့ဖြစ်နေတာပေါ့နော်ဆိုတော့အခုမြန်မာနိုင်ငံကပြောင်းလဲခြင်းကဘယ်လိုသွားတာလဲဆိုတော့ democracy စနစ်ထူထောင်ခြင်းဆိုရယ်ပြောင်းလဲခြင်းကိုသွားတယ်ဆိုတော့ democracy စနစ်ဆိုတာကဟိုအောက်ဆုံးလိုက်ခေါင်းဆောင်ရတဲ့အောက်ဆုံးလိုက်ကိုစားပြုရတဲ့ခေါင်းဆောင်မှုမျိုးကိုရှင်းသုံးရတာဖြစ်တယ်ဆိုတော့အဲ့ဒီခါမှာခုနကအငုံစိတ်ကြီးအမြင့်တွယ်လာခဲ့တဲ့ဟိုလူမျိုးကြီးဆန်တဲ့စိတ်ကြီးဟိုကောင်းဆောင်မှုပေါ်မှာပဲမိခိုအားထားတဲ့စိတ်တွေကအဆင်ပြေမဖြစ်နိုင်ဘူးလို့ဓမ္မမြင်နေပေါ့နော်
ဆိုတော့တကယ်လွတ်လပ်၍တရားမျှတသောဒီမိုကရေစီလို့ပြောမယ်ဆိုရင်လူတိုင်းဟာတန်းတူညီမျှမှုရှိနေရမယ်လူတိုင်းဟာဆုံးဖြတ်ပိုင်ခွင့်မှရှိနေရမယ်လူတိုင်းဟာသူ့ရဲ့ဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ပိုင်ခွင့်သူ့ရဲ့ရွေးချယ်ပိုင်ခွင့်အရာတာဝန်ယူမှုတွေရှိနေရမယ်ဒီမှာယုံကြည်တာကတော့မြန်မာနိုင်ငံရဲ့တကယ်ခေတ်ပြောင်းပြီးဟောသွားမယ်ဒီမိုကရေစီစံနှုန်းကိုရမယ်ရဖို့ရအတွက်ဆိုရင်တော့မြန်မာနိုင်ငံသားအားလုံးမှရှိပုံရှိနေတယ်အစုဖွဲ့ဆုံးဖြတ်ချက်မျိုးအစုဖွဲ့ရဲ့တာဝန်ယူမှုမျိုးတာဝန်ခံမှုမျိုးဖြစ်အောင်ပြုနေရမယ်။နောက်ဆုံးရကိုလက်ရှိအစုရကသိကြတာဝန်ကြေပြောင်းနေဆိုတော့တုံ့ထုံလုပ်နေမျိုးရှိရပါမယ်။နောက်တစ်ခါနောက်တက်လာမယ့်အစုရကလည်းပဲဒေပါတီကပဲဖြစ်ဖြစ်ပေါ့နော်။တကယ်ဒီမိုကရေစီအနှစ်ပါရဖြစ်တဲ့လူအများပါဝင်ဆုံးဖြတ်ချနိုင်ခြင်းလူအများပါဝင်လှုပ်ဆောင်နိုင်ခြင်းဆိုတဲ့ဟိုကျတာမှုအခြေခံတရားမှုအခြေခံကိုမူတည်ပြီးတော့ team work ဖြစ်ခြင်း team decision ဖြစ်ခြင်း team leadership ဖြစ်ခြင်းကိုလုံဆောင်ရပါမယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာစီစဉ်ပါရှင်ခုတော့မနက်ဖြန်ည9:00နာရီတိုက်ရိုက်လေးလိုက်မှာဘာကြောင့်ဆွေးနွေးမလဲဆိုရနာစဉ်ကြားရအောင်ပါ
တော်ရစမှာခင်ဗျ။အင်းသားဒေသတွေကတိုက်ပွဲတွေဟာညဉ့်ညံ့မလာဘဲဇက်တိုက်ဆိုးသလိုပေါ်ပေါက်လာနေတာနဲ့အတူတောင်းနဲ့ချီတဲ့စစ်ပြေးဆောင်ဒုက္ခသည်တွေလည်းထပ်ပြီးတိုးလာနေပါဗျ။စစ်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုအခုအညီပေးရေးပြန်လည်ထူထောင်ရေးအတွက်ဘယ်သူတွေမှတာဝန်ရှိပါသလဲ။ဘယ်သူတွေကပြန်လည်ထူထောင်ပေးနိုင်မလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေ VO ရဲ့တယ်လီဖုန်းနံပါတ် 1-239-382-9554 ကိုဆက်သွယ်နိုင်ကြပါတယ်။ email လိပ်စာ bamis@voanews.com ကိုလည်းဆွေးနွေးလို့တဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရခင်ဗျာ
။တရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုကြံနေသေးတဲ့အချိန်တွင်တရင်ချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင်။
ဘယ်လ်ဂျီနိုင်ငံမျိုးတော်ဘရက်ဆဲမှာလုံခြုံရေးကိုအမြင့်ဆုံးဆင့်ထားရှိတာနဲ့အမျှအကြမ်းဖက်လှုပ်ရှားမှုတိုက်ဖျက်ရေးစီးနင်းဝင်ရောက်ရှာဖွေမှုတွေအတွက်မှာတော့နောက်ထပ်လူ9ဦးကိုဖမ်းဆီးခဲ့တာကြောင့်အခုဆိုရင်ဖမ်းဆီးထားသူ22ဦးထိရှိသွားပြီလို့ဆိုရရှင်တွေကပြောပါရယ်။ဒီနေ့လာနေ့အစောပိုင်းကမျိုးတော်မှာစီးနင်းရှာဖွေမှု22ကြိမ်လုပ်ခဲ့ပြီးအကြမ်းဖက်သမားအဖြစ်တန်တရားရှိသူ16ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းဆိုရရှင်တွေကပြောထားတာပါ။ဒါပေမဲ့ပါရီမျိုးအကြမ်းဖက်မှုနဲ့ဆက်ဆက်ပြီးအတိကတန်တရားရှိနေတဲ့ဆလာအဒက်ဆလန်ကတော့လွတ်နေဆဲဖြစ်ပါရယ်ရှင်။ပြည်ထောင်စုဘရာဖရန်ဆွာအော်လုံးနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့မနေ့ပြန်အင်္ဂါနေ့မှာတွေ့ဆုံကြဖို့ရှိနေပါတယ်။ဆလမစ်အစွန်ရောက် IS သွင်းကြွားတွေကိုချိန်မုံရင်းနဲ့စီးရီးယားပြည်တွင်းစစ်ကိုနိုင်ငံရေးအရဖြည့်ရှင်းနိုင်ရည်နီးလန်းရှာဖို့နိုင်ငံတကာကိုတွားရောက်နေတဲ့ခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်နဲ့အမေရိကန်သမ္မတကိုတွေ့ဆုံတာဖြစ်ပါတယ်။ယူရိုးနဲ့စီးရီးယားနိုင်ငံတွေက IS သွင်းကြွားပစ်မှတ်တွေကိုလေကြောင်းကနေတနည်းကြော်ကြားတိုက်ခိုက်လာတဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တွေအကြားနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေကိုခေါင်းဆောင်နှစ်ဦးတို့ဆွေးနွေးကြလိမ့်မယ်လို့လည်းအမေရိကန်သမ္မတအင်ဗျူရောကပြောဆိုထားပါတယ်ရှင်။ကချင်ပြည်နယ်ဖားခတ်ဒေသမှာကြောက်စိမ့်တူးဖော်တဲ့မြေစာပုံပြိုကျမှုကြောင့်သေဆုံးသူအနည်းဆုံး113ဦးရဲ့အလောင်းတွေကိုရှာဖွေတွေ့ရှိထားပြီးပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေကြပါတယ်။သေဆုံးသူတို့ရဲ့ရုပ်အလောင်းတွေကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုမိသားစုဝင်တွေနဲ့မိတ်ဆွေတွေကဖော်ထုတ်နိုင်ပြီဖြစ်ပေမဲ့လည်းဘယ်သူဘယ်ဝါမှမသိကြတဲ့သူတွေရဲ့ရုပ်အလောင်းတွေကိုတော့အပြာရမူကိုစာတွေနဲ့ထုတ်ပို့ထားပါတယ်။နောက်ထပ်လူတရာလောက်ကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့အရာရှိတွေကပြောပါတယ်ရှင်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာတနင်္ဂနွေနေ့ကပြည်ဆောင်သွားခဲ့တဲ့နှစ်ရက်ကြာရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးအဆုံးသတ်နေ့မှာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုမလေးရှားကလာအိုနိုင်ငံကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်။2015ခုနှစ်ထိပ်သီးအစည်းအဝေးကိုအာရှနိုင်ငံအဖြစ်လက်ခံကျင်းပတဲ့မလေးရှားနိုင်ငံမှာအမေရိကန်၊တရုတ်၊အိန္ဒိယ၊ရုရှား၊ဂျပန်နဲ့အရှေ့တောင်အာရှနိုင်ငံတွေကခေါင်းဆောင်တွေအပါအဝင်နိုင်ငံပေါင်း18နိုင်ငံကခေါင်းဆောင်တွေစုဝေးတက်ရောက်နေကြတာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမှအင်ဂျင်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Bill Barber ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းတိုမီတာ30 40 48 50နဲ့လိုင်းလမီတာ190ရို့ကနေဖမ်းယူနာဆင်နိုင်ပါတယ်။သွားသားရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကြမှာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.